Welcome to the Voice of America in Burmese.
ပြန်ပေါင်းကြိုးရညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2023ခုနှစ်ဒဇမ်ဘာလ16ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ9.25 25 32နဲ့ line meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာမှာဆက်သွယ်ရေးဖြတ်တောက်ခံထားရပြီးစစ်နိုင်အခါပြတ်လတ်မှုရင်ဆိုင်နေရပါတယ်အာဆီယံဂျပန်ဆက်ဆံရေး90ပြည့်ထိပ်သီးစည်းဝေးဘက်ကိုမြန်မာစစ်ကောင်စီကိုဖိတ်ကြားခြင်းမရှိပါဘူးတိရစ်လင်္ကာနိုင်ငံရဲ့စီးပွားအခုနှစ်မှာအနည်းငယ်တိုးတက်မှုရှိလာပါတယ်ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုတော့ကိုရနိုင်နဲ့အတူတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်ထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကနတ်ဆန်မြို့နဲ့တရား5မိုင်ဘူဟာကုန်းကိုညီနောင်မမိတ်အဖွဲ့တွေကဒိမ့်ပိုက်လိုက်တာနဲ့ပတ်သက်ပြီ
းတရား5မိုင်ဆိုရင်ဒါ MNDAA နဲ့ AA ကပေါင်းသိမ့်တယ် TNL ဆိုရင်သူကနန့်ခမ်းမှာဟိုရဖို့သူစူးစမ်းနေတာရက်ပေါင်း40ကျော်ပြီပေါ့နော်စကန်တက်တော့ဘာလို့မရတဲ့အချိန်မှာသူနည်းနည်းလေးပြန်ငိမ့်တယ
်ရှမ်းပြည်နယ်ရွေးကြွမ်းကျင်သူစိုင်းထွန်းအောင်လည်းပြောသွားတာဖြစ်ပါတယ်ဒီလိုရှမ်းမြောက်ဒေသကတိုက်ပွဲတွေနဲ့နောက်ဆက်တွဲဖြစ်လာနိုင်ကြီးသုံးသက်ချက်တွေကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်အပတ်စဉ်ကဏ္ဍတွေမှာတော့နိုင်ငံတော်လူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအသံအစည်းအဝေးဦးတမောင်တန်းရဲ့ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးပါဝင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစည်းအဝေးတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ
တိုက်ပွဲတွေဖြစ်နေတဲ့ဂါဇာကမ်းမြောင်မှာတယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်ラインတွေကန့်လန့်ရှည်ကြာဖြတ်တောက်ခံထားရတာကြောင့်ဒေသခံတွေအတွက်အခက်အခဲတွေပုံမူကြီးထွားလာနေပြီးငတ်မွတ်တဲ့အတိုင်းအတာကလည်းလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းမှာအဆမတန်ဆိုးဝါးလာနေတယ်လို့ကုလသမဂ္ဂကပြောပါတယ်။ Hamas အုပ်ချုပ်ရေးအဖွဲ့ကို Israel ကထိုးစစ်တိုက်ခိုက်နေတဲ့သတင်းပတ်17ပတ်ထဲကိုဝင်လာတဲ့အချိန်မှာဂါဇာမှာကြာသပတေးနေ့ကလေးကတယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်တွေဖြတ်တောက်ခံထားရတာဒီကနေ့စနေနေ့မနေ့အထိပြန်မရသေးတာကြောင့်ရိတ်ခါပို့ပေးရေးနဲ့ကဲဆဲရေးလုပ်ငန်းတွေကိုအဟန့်အဖြစ်စေတယ်လို့အင်တာနက်ဆက်သွယ်မှုရရှိရေးလှုပ်ဆောင်ပေးနေတဲ့ netblock.org အဖွဲ့ကပြောပါတယ်။နှစ်လကျော်ကြာစစ်ပွဲအတွင်းအင်တာနက်ဖြတ်တောက်မှုဒါဟာအကြမ်းဆုံးဖြစ်တယ်လို့ဆိုပါတယ်။အော်တိုဘားလ9ရက်နေ့မှာဟာမတ်စစ်ပွဲကအစ္စရေးနိုင်ငံနဲ့ဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်အစ္စရေးကတံပြန်ထိုးစစ်ဆင်မှုအတွင်းဂါဇာမြောက်ပိုင်းကအဆောက်အုံအလုံးနီးပါးပျက်စီးသွားခဲ့ပြီးဂါဇာကလူဦးရေနေတသမ3,000ရဲ့85ရာခိုင်နှုန်းဟာလည်းအိုးအင်ဆွန့်ခွာထွက်ပြေးနေကြရပါတယ်။အိုးအင်ဆွန့်ခွာထွက်ပြေးလာသူတွေဟာဂါဇာတောင်ပိုင်းမှာတွားရောက်စုဝေးနေကြတာကြောင့်အရေးပေါ်ဆန္ဒရေးခါအခက်အခဲတွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ
။ရုရှားဘက်ကညာဘက်မှာပြစ်ခတ်တိုက်ခိုက်လာတဲ့အဝေးထိန် drone ယာဉ် 30 ဒဇင်တည်းက 30 ကိုပစ်ချနိုင်ခဲ့ကြောင်းယူကရိန်းလေတပ်ကဒီကနေ့ဒီဇင်ဘာ16ရက်နေ့မှာပြောပါတယ်။အီရန်ထုတ်ရှာဟက် drone ယာဉ်တွေနဲ့ရုရှားကအခုတိုက်ခိုက်နေတဲ့နေရာတွေဟာမြို့တော် Kiev အပါအဝင်တောင်ပိုင်းဒေသကခါဆန်နဲ့အနောက်ပိုင်းခမနက်စကီဒေသတို့ပါဝင်တယ်လို့ဆိုပါတယ်။ခါဆန်ဒေသနေရာအများစုကိုရုရှားတို့လက်ကနေယူကရိန်းကမနေ့2022ခုနှစ်မှာပြန်လည်သိမ်းပိုက်လိုက်နိုင်ပေမဲ့ဒနီပရိုမြစ်ရဲ့တစ်ဖက်ခံကနေရုရှားတို့ဘက်ကတောက်လျှောက်အမြောက်တွေနဲ့ပြစ်ခတ်တိုက်ခိုက်နေတယ်လို့လည်းဆိုပါတယ်။ဒီတော့တဲ့ယူကရိန်းကဗုံးကြက်တိုက်ခိုက်ခဲ့တဲ့အတွက်ခါဆန်ကရုရှားကိုထိန်းချုပ်ထားတဲ့ဒေသမှာလူတူးတွေဆုံသွားတယ်လို့လည်းရုရှားကပြောပါတယ်။ယူကရိန်းရဲ့နာမည်ချင်းထိစပ်နေပြီးတော့ရုရှားရဲ့ထိန်းချုပ်မှုအောက်မှာရှိနေတဲ့ဘဲလ်ဂရော့ဒေသအုပ်ချုပ်ရေးမှူးကလည်းယူကရိန်းတို့ကလွန်ခဲ့တဲ့24နာရီအတွင်းမှာ41ကြိမ်ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။ယူကရိန်းရဲ့နာမည်ချင်းထိစပ်နေတဲ့ဒေသနှစ်ခုကိုယူကရိန်းက drone ယာဉ်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ရုရှားကတောက်ချနေမှာပြောပါတယ်ခင်ဗျာ။
2020ရွေးကောက်ပွဲမှာဂျိုးဘိုက်ဒန်နိုင်အောင်မဲမက်သမာမှုလုပ်ခဲ့တယ်လို့ဒေါ်နယ်ထရမ့်ရဲ့ရှေ့နေဟောင်းရူဒီဂျူလီယာနီရဲ့ဆွဆွဲပြောဆိုခဲ့လို့ထိခိုက်ခဲ့သူ2ဦးကိုဒေါ်လာ148တန်းကျော်ယော်ပေးရမယ်လို့တရားရုံးကအမိန့်ချလိုက်ပါတယ်ဂျော်ဂျီယာပြည်နယ်ရွေးကောက်ပွဲဝန်ထမ်း2ဦးကထရမ့်ရဲ့ရှေ့နေဟောင်းရူဒီဂျူလီယာနီရဲ့လိန်လယ်ပြောဆိုမှုတွေကြောင့်သူတို့ရဲ့ရုပ်ပိုင်းစိတ်ပိုင်းထိခဲ့ရတဲ့အထိအသက်အန္တရာယ်ကိုခြေချောက်ခံရတာအသေးရေဖြတ်ခံရတာတွေကိုထရမ့်ထောက်ခံသူတွေကလုပ်ခဲ့တယ်ဆိုပြီးတရားစွဲခဲ့တာဖြစ်ပါတယ်ဒီမှုကိုဝါရှင်တန်မြို့တော်တရားရုံးမှာကြားနာပြီးတဲ့နောက်ပြစ်မှုမြောက်မမြောက်ဆုံးပြတ်တဲ့အဖွဲ့ဝင်၈ယောက်ပါဂျူဒီအဖွဲ့ကအသေးရေဖြတ်ခံရမှုအတွက်ဒေါ်လာတန်း20နှစ်နာချီအတွက်ဒေါ်လာ85တန်းအပါဝင်စုစုပေါင်း148တန်းကျော်ပေးရမယ်လို့ရူဒီဂျူလီယာနီကိုအမိန့်ချလိုက်တာဖြစ်ပါတယ် ဝန်ဒရီယာရှေးမော့စ်နဲ့သူမရဲ့မိခင်ဖြစ်သူရူဘီဖရီမန်တို့နှစ်ဦးကသူတို့နေအိမ်ကနေပါပြောင်းပြေးရတဲ့အထိနောက်ဆက်ချင်းချောက်ခံရတာတွေကိုတရားရုံးမှာထွက်ဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီ American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ92.19 kHz 15953ညာ92.25 kHz 11803ညာ92.32 kHz 9335တို့ဖြင့်စနေတင်းငွေမှာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအာဆီယံနဲ့ဂျပန်ဆက်ဆံရေးအနည်း90ပြည့်အထိမ်းအမှတ်ထိပ်သီးဆွေးနွေးပွဲကိုဂျပန်နိုင်ငံတိုကျိုမြို့တော်မှာဒီကနေ့ဒီဇင်ဘာလ16ရက်နေ့မှာစတင်ပြီး17ရက်နေ့အထိကျင်းပနေပါတယ်။ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့ပူးတွဲဥက္ကဋ္ဌအဖြစ်ဆောင်ရွက်တဲ့ထိပ်သီးဆွေးနွေးပွဲမှာမြန်မာကိုဖိတ်ကြားခြင်းမရှိပါဘူး။တိုကျိုမှာရောက်နေကြတဲ့ဂျာနဲ့အာဆီယံခေါင်းဆောင်တွေနဲ့ဂျပန်ဝန်ကြီးချုပ်တို့ဒီကနေ့တီးခြားတွေ့ဆုံပြီးနိုင်ငံရေးရာတွေအပြင်ဒေတာရင်းနဲ့နိုင်ငံတကာစင်ခေါ်မှုတွေကိုအမြင့်ချင်းဖလှယ်ဆွေးနွေးကြတဲ့အကြောင်းဂျပန်နိုင်ငံရဲ့ဌာနကသတင်းထုတ်ပြန်ပါတယ်ဂျပန်နဲ့အာဆီယံကြားဆက်ဆံရေးပုံမှန်ခိုင်မာဖို့နဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်သွားကြဖို့ကိုလည်းဆွေးနွေးခဲ့ကြပါတယ်တရုတ်နိုင်ငံကဒေတာတွင်းလွှမ်းမိုးနိုင်အောင်အထူးသဖြင့်ရေပိုင်နဲ့နယ်နိမိတ်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာပိုင်ဆိုးပိုင်နှင်းလုပ်မှုတွေတိုးနေခြင်းဖြစ်တာမို့ဒီကိစ္စအစည်းအဝေးမှာဂျပန်နဲ့အာဆီယံအကြားရေချောင်းလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သဘောတူကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ AFP သတင်းဌာနကရရှိထားတဲ့သတိစီးအဝေးကြေညာချက်မူကြမှာရေလန်းချောင်းလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးအပါအဝင်လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေတိုးတက်အောင်ဂျပန်နဲ့အာဆီယံတွေကကတိပြုခဲ့ကြတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ
။နိုင်ငံခြားကျွေးမိတွေပြီပြီးတော့ဒီအကျွေးပြမဆက်နိုင်တဲ့အခြေအနေနဲ့မနစ်ကရင်ဆိုင်ခဲ့ရတဲ့သီးရိလင်္ကာနိုင်ငံမှာဒီနှစ်တတိယလေးလပတ်မှာပထမဆုံးအကြိမ်စီးပွားရေးထိုးတက်ခဲ့တယ်လို့သီရိလင်္ကာဘဟုဘဏ်ကဒီနေ့ပြောပါရယ်စက်တင်ဘာမှာကုန်ဆုံးတဲ့တတိယလေးလပတ်အတွင်းစီးပွားရေး 1.6% လုံးထိုးတက်ခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်အလားတူအချိန်ကစီးပွားရေးဟာ 17.5% လုံးအထိကျဆင်းနေခဲ့တာဖြစ်ပါရယ်ဇယူပို့ဆောင်ရေးဝန်ဆောင်မှုနဲ့လည်းစိုက်ပျိုးရေးကဏ္ဍတွေမှာထိုးတက်လာတယ်လို့ဘဟုဘဏ်ကပြောပါရယ်ခုလိုတတိယလီလာဘက်မှာစီးပွားရေးအနည်းငယ်တိုးတက်ခဲ့ပေမဲ့ကိုလာပတ်လုံးရဲ့စီးပွားရေးကတော့ 4.9% လုံးကျဆင်းနေသေးဖြစ်ပါတယ်။2023ခုနှစ်အတွင်းသီရိလင်္ကာနိုင်ငံရဲ့ပြည်တွင်းအသတင်းကုန်ထုတ်လုပ်မှုအနှုတ် 3.6% လုံးရှိမယ်လို့ IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ကတော့ကြိုတင်တွက်ဆထားပါတယ်ခင်ဗျာ။နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပွားတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ရှမ်းမြောက်ဒေသဘက်ကတိုက်ပွဲနဲ့ပတ်သက်ပြီးတော့ပြောပြခြင်းပါတယ်။တစ်တုံညာနှစ်ခွန်စစ်စင်ရေးလုံနေတဲ့တိုင်းသားညီနောင်အဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတွေဆက်ဖြစ်နေတာမှာရှမ်းပြည်မြောက်ပိုင်းကစစ်တပ်ရဲ့105မိုင်ဗျူဟာကုန်းနဲ့နန်းဆန်မြို့ကိုညီနောင်၃ဘော်အဖွဲ့ကသိမ်းပိုက်လိုက်ပါတယ်။105မိုင်ဗျူဟာကုန်းဟာတရုတ်ဝင်မာနေဆက်ခုံတွေမှာအရေးပါတဲ့မူဆယ်105မိုင်နေဆက်ကိန်းနာမှာတည်ရှိတာဖြစ်ပါတယ်။ညီနောင်၃ဘော်ကကိုကက် MMDA အဖွဲ့နဲ့စစ်တပ်ကြားယာယီအပြည့်ရထားပေမဲ့ကျန်တဲ့တအားနဲ့ဒီရခိုင်တပ်တွေနဲ့စစ်တပ်ကြားမှာတော့ရှမ်းပြည်မြောက်ပိုင်းမှာဆက်လက်တိုက်ပွဲတွေဖြစ်နေတာပါ။တရုတ်ဂျာဝင်စစ်စက်တဲ့ဆွေးနွေးပွဲတွေကြောင့်ကိုကန်ကယာယီအပြည့်ရခဲ့ပြီးလောက်ကင်ဘက်မှာတိုက်ပွဲတွေနှဲသွားပြီးမဲ့တခြားနေရာတွေမှာတိုက်ပွဲတွေပိုပြင်းထန်လာတာနဲ့ပတ်သက်လို့ကိုဝင်းမင်းကသုံးသပ်မေးမြန်းတင်ပြထားပါရခင်ဗျာ။
စစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘက်ဆွေးနွေးပွဲတရုတ်ဘက်ကဘာကြောင့်ကြားဝင်ရပုံကိုရှမ်းပြည်နယ်ရေးကျွမ်းကျင်သူစိုင်းထွန်းအောင်လင်ကအခုလိုပြောပြပါဗ
ျ။တရုတ်ကပုံမှန်အားဖြင့်တော့နယ်စပ်တည်ငြိမ်ရေးတို့မြန်မာပြည်နာကိုငြိမ်းချမ်းစွာဖြည့်ဆင်းရေးကင်ထားတာပေါ့နော်။အဲ့မှာသူဒီအရေးဖြစ်ကြဲရတော့တောက်လျှောက်သူတိုက်တွန်းနေတာရှိတယ်။ဒါပေမဲ့နောက်ပိုင်းမှာတော့သူရဲ့ interest တွေဟာဥမာကြားပြန့်လို့ကိစ္စဆိုရင်ဒါလုံလောက်လောက်ဖြစ်သွားပြီပေါ့နော်။ကြားပြန့်တိုက်ဖြတ်ရေးရတို့တော့ညာလဲသူ့ရဲ့အချိုးစည်းပွားတွေကိုသူထိလာတယ်လို့သူခံစားလာတဲ့အခါမှာနေဆက်ဒေတာတွေမတိမငိမ်ဖြစ်တဲ့ဟာပို့ပြီးမှပမာဏများလာတဲ့အခါမှာအဓိကအပြင်ကတော့နေဆက်ကုန်တွေရရသွားတာကြတော့နစ်နာတယ်နောက်သူ့စီမံကိန်းတစ်လျှောက်တွေမှာလည်းတိုက်ပွဲတွေဟာဖြစ်နေတယ်နောက် NUG ကိစ္စကိုလည်းသူပြောတယ်ပေါ့နော်သူကဒါကိုစိုးရိမ်ပြီးမှဒီစစ်ကောင်စီကလည်းအဓိကအပြင်သူ့ကိုအကူအညီတောင်းခံတဲ့အချိန်မှာနှစ်ဖက်လုံးကိုဖိအားပေးပြီးလှုပ်တယ်လို့တော့မြင်တယ်ဗျ။
ဒီတရုတ်ရဲ့ကြားဝင်မှုပေါ် PPS ဒီငင်းကြဲလူငယ်စဉ်ဥဆောင်အဖွဲ့ပူတွဲကောင်းဆောင်ဥခေါ်ကာကလည်းအခုလိုရှင်းပြပါတယ်
။တရုတ်ကပါတာအကန့်အသတ်နဲ့ချိန်ချုပ်ပြီးတော့ ပါဝင်တဲ့သဘောပါတယ်နောက်တော့ဒီတွေ့ဆုံမှုတေယုကတော့ဝင်ထိုင်တယ်ဒါပေမဲ့ဘာမှမပြောဘူးဒါပေမဲ့သူတို့သက္ကတန်နေတဲ့ဆင်းသူတို့ရှင်နေအားလုံးတော့အနိကဆောင်ကြည့်တာပေါ့ဒါတော့သူတို့လုပ်နေကြပါကျွန်တော်တို့တစ်ချိန်တော့ KIO နဲ့ဥအောင်မင်းဆွေးနေတာရွှေလီမှာပြုတ်ဖို့ကြီးဝင်ဖန်းကသူ့ခန်းထဲနေထိုင်တာထောင်နေရပဲဒါပေမဲ့ကျွန်တော်တို့ဝိုင်းနေတော့လာမထိုင်ဘူးပေါ့အခုပွဲကြတော့ဝိုင်းကဝင်ထိုင်နေတာနည်းနည်းတော့ပါတမျိုးပေါ့တော်တော်လည်းပဲသူတို့ဝင်ထိုင်နေလို့လည်းတွေ့ဆုံဆွေးနွေးတဲ့လမ်းကြပေါ်တာပေါ့ဗျာဟိုတုံးဖွဲ့ရလဲဒါပေမဲ့ဆွေးနွေးတိုင်းကတော့ရှော့မှာတော့မဟုတ်လေဆွေးနွေးပွဲမှာပါပဲအပေးယူဖြစ်လာကြမဲ့သဘောရှိတာပဲ
ဒါအပြင်ရှေ့ဆက်ဖြစ်လာနိုင်ခြေကိုလည်းစိုက်ထွန်းအောင်လွင်ကအခုလိုဆက်ပြောပါတယ
်လက်တွဲမှာတော့ဗျာလောက်ကင်ဒေတာဖက်မှာတော့ယာယီအပြစ်ကိုကန့်ဒေတာဖက်မှာတော့အပြစ်ကတော်တော်လေးမရှိတဲ့လောက်နေသွားတယ်ပေါ့နော်ဟိုဒါကဆလောက်ကင်တော့ဘာလို့ဆိုလဲဟိုအပြစ်ထွက်ပြီးမှဈေးဝယ်တာတွေပါတယ်ဖြစ်လာတယ်ပေါ့နော်ဟိုနေတော့ဘာကြိုချာကြိုချာလေးတွေရှိပါမယ်ဒါပေမဲ့ဒါလည်းနောက်ဘက်ကန်းနေဒီချမ်းဒေတာတွေနဲ့ဒီအထူးသဖြင့်တော့ဒီမူဆယ်လမ်းပေါ်တို့ဒီနတ်ခန်းဒေတာတို့မှာတော့အဲ့မတိုင်ခင်ကလေးကသူပြက်ပြက်တသားအနိုင်ရတဲ့ဟာမျိုးတချို့နေရာတွေမှာမရှိသေးဘူးပေါ့နော်ဟိုလမ်းတွေဖြတ်ထားတာမှန်တယ်ကမ္ဘောရဲ့ဖြူဟာကုန်းတွေဘာတွေကလည်းရှိနေသေးတော့အဲ့ဒါတွေကိုတိုင်းရင်းသားအဖွဲ့တွေကတော့ဒီတတ်မှတ်တဲ့ရက်တွေအတွင်းမှာအပြီးသိမ်းလာတဲ့သဘောပေါ့ဥပမာ105မိုင်ဆိုရင်ဒါ MNDAA နဲ့ AA ပေါင်းသိမ်းတယ်ဒီအနယ်လေဆိုရင် तू ကနန့်ခမ်းမှာကိုရဖို့ तू စူးစမ်းနေတာရက်ပေါင်း40ကျော်ပြီပေါ့နော်စကန်းတက်တော့ဘာလို့မရတဲ့အချိန်မှာ तू နည်းနည်းလေးပြန်ငြိမ့်နေအဲ့မှာနောက်တစ်ခါကတပ်ဖွဲ့တွေတပ်သားတွေစိတ်တက်ကြွအောင်ဒီနေ့ဆိုတလောင်မျိုးသားနှစ်တကူနေမတိုင်ခင်သူတို့ရဲ့ဟိုသမိုင်းစင်စဲအုပ်ချုပ်ရေးနယ်မြေဖြစ်တဲ့နမ်ဆန်ကိုတင်ပြတာမျိုးပေါ့နော
်ဒီရှစ်ဆက်ဖြစ်လာနိုင်ခြေပေါ်ဥခိုကာကလည်းအခုလိုဆက်ရှင်ပြပါတယ
်ဒီအားလုံးတွက်တာဒီမြောက်ပိုင်းပုံဖွဲ့ကတော့ဒီအညင်နိုင်ပွဲဖြစ်ရင်ပါပါထိုးထိုးလေးရအောင်တော့အဖောင်းကိုကြိုးပမ်းမှာပဲဆိုတော့တွတ်ထားကြတယ်လေအဲမူဆယ်ကိုမရရအောင်ယူမယ်စသဖြင့်ဒီနေ့ပွဲကြတော့မှဒါတွေကဒီ compromise လုပ်တဲ့နေရာမှာပိုအားရှိသွားမဲ့သဘောမျိုးပေါ့ဗျာပြင်လာတော့ရှိ compromise တော့လောက်ကြမှာပဲသိကြတယ်အဲ့ဒါတော့အဲ့ဒီအပေးယူရှော့တင်းနေတာဘာဖြစ်လာမလဲဆိုတော့ဖောင်းကြည့်ရမှာပေါ့ဗျာကျွန်တော်တော့ဘာဖြစ်ဖြစ်တော့မြောက်ပိုင်းကသိဆက်လက်ပြီးတော့ပြပခပို့ကြီးထွားလာဖို့တော့ပြိမရှိတော့ဘူးလို့တော့ထင်တယ်ဗျာကျွန်တော်နှစ်သိကူတာနဲ့ပုံစံတစ်မျိုးပြောင်းသွားလို့မယ်လို့တော့ထင်တယ
်တကယ်တော့အခုလိုတရုတ်ကြားဝင်ပြီးဆွေးနွေးမှုကမကြာခင်နောက်တစ်ခါပြန်ဖြစ်လာနိုင်ပေမဲ့တချို့တိုက်ပွဲတွေလည်းဆက်ပြင်းထန်လာနိုင်သေးတယ်လို့သုံးသက်သူတချို့ကထောက်ပြနေကြပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြတော့တာဖြစ်ပါတယ်အခုတခါတော့အကစားပြီးတော့ဒီအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အရင်ဆုံးတော့နိုင်ငံတော်လူခွင့်ချင်းတွေကိုတင်ဆက်ပေးနေတဲ့ဒုအတန်စီစဉ်ကိုတင်ဆက်ပေးမှာပါစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့ဒေသတွေမှာဒေသခံပြည်သူတွေကြုံတွေ့နေရတဲ့ NDA နဲ့အခက်အခဲတွေကို Frontier မြန်မာရဲ့ဒုအတန်အစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
အခုကမြို့ထဲပဲမြို့ထဲထပ်ဖြစ်နေတော့ဘယ်မှပြေတော့မတားဘူး
နောက်ထပ်ဆက်ပြီးတော့ပိုက်ရမယ်ဆိုလို့ရှိရင်တော့ရှင်တွေကအဓိကဒီအခြေခံလူတန်းစားတဲ့သမိုင်းကတဲ့ပြဿနာတွေဖြစ်ပေါ်နိုင်တယ်ပေါ့လေ
ပြီးခဲ့တဲ့လတွေတုန်းကမြန်မာစစ်တပ်နဲ့တော်လန်ရေးအုပ်စုတွေကြားပြိပခါတွေဟာမြို့ကြီးပြည်ကြီးတွေစီကိုရွေးရှားလာခဲ့ပါတယ်လမ်းပိတ်ဆိုတာတွေစစ်စေးရိတ်တွေတိုက်ပွဲတွေမြေမြုံပိုင်းနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားပြည်သူတွေဟာသူတို့ရဲ့နေအိမ်တွေထဲမှာပိတ်မိနေခဲ့ကြပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Foundation Heron တဲကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ Frontier မြန်မာရဲ့သတင်းတောက်တွေကရေးသားတင်ဆက်ထားပါတယ်လုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အသံတချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
ပေးဖို့လမ်းတော့မရှိဘူးမှဒီဘောဖက်လမ်းလည်းပိတ်ထားတယ်ဒီနောင်ချိုဖက်တွားမယ်ဆိုရင်လည်းကုတ်တွင်းလမ်းမှာလည်းပိတ်ထားတယ်ဒီနောင်ပိန်ဖက်တွားမယ်ဆိုရင်လည်းနောင်ပိန်ဖက်မှာစစ်ဖြစ်နေတယ်အဲ့လိုမျိုးလေးကြောက်မရကြားထဲမှာနေနေပြီးမယ်ဆိုရင်တောင်ပေါ်ပဲတက်ရမှာဒါပေမဲ့တောင်ပေါ်ဖက်မှာလည်းအဖက်မှာပလောင်စစ်သားတွေနေတယ်ဆိုတော့ဒီဖက်ကြောက်မဲမှာရှိတဲ့တက်စခန်းတော့ဒီတော့တော့ဘောဖက်ပိုင်းကိုပုံပြည့်တာပေါ့နော်အဲ့လိုမျိုးလမ်းပြည့်တာပေါ့နော်တချို့ရွာတော့မိသေးတယ်အဖက်ပြန်မယ်ဆိုရင်တော့မှလဲလွတ်လောက်မယ်မထင်ဘူးလေ
ကြောက်မဲကအိမ်မှာမိသားစုနဲ့အတူ အသက်20ကျော်မန်းငငယ်တယောက်လက်တလောပိတ်မိနေခဲ့ပါတယ်။ဒီတောင်ပေါ်မြို့လေးဟာရှမ်းပြည်နယ်မြောက်ပိုင်းကလက်ဖက်ဆိုင်ပြိုရောင်းချရတဲ့မြို့လေးတစ်ခုဖြစ်ပြီးအဓိကလမ်းမကြီး3ခုရှိပါတယ်။ဒါပေမဲ့မြောက်ပိုင်းညီနောင်မဟာမိတ်၃ဘွဲကနေတစ်တုံညာနှစ်ခွန်စစ်စင်ရေးကြီးညာပြီးရဲ့နောက်မှာတော့မြို့ကန်တွေဟာမြို့ကနေထွက်ပေါက်ပေးခဲ့ပါတယ်။မြို့မှာနေသူတွေကနေပိုင်းလောက်ပဲအရေးပေါ်လိုတဲ့ဆေးဝါးနဲ့စားစရာထွက်ဝေကြပါတယ်။ပြီးရင်တော့ညနေနေမွေးဝင်ကင်အိမ်ကိုခတ်တတုပ်ပြင်ကြပါတယ်။ညဆိုရင်ကြောင်မဲအခြေဆိုင်ခမရ900တင်းနဲ့900နှစ်ကနေမျိုးပြင်ဘက်ကလက်နက်ကင်ဖွဲ့စည်းတွေရှိလောက်မဲ့နေရာကိုလက်နက်ကြီးတွေနဲ့ပြစ်ခတ်နေပါတယ်။လက်နက်ကြီးရန်ကိုကြောက်လို့ကြောင်မဲနေသူတွေဟာအိမ်ကိုအမှောင်ချနေကြရတာပါ။
အခုကတလန်းလုံးတမျိုးလုံးကညနေနေမောင်မျိုးဆိုရင်တော့မီးတွေအလုံးပိတ်ပြီလေ။အဲ့အနေကိုအိမ်ပဲမီးလင်းလည်းမဟုတ်သေးဘူးအဲ့လိုမျိုးတကယ်လို့ညပိုင်းအလုံးလုံးတဲ့ဆိုရင်လည်းมีไอ้ติติเลขึ้นมาไอ้ไรเนี่ยลุลุลุยามีโหดีไอ้เนี่ยมีอ่ะขึ้นพูดอะไรไม่ดีอะไรเพียงเตรียมมีจะมาพ่นอ่ะ
คักๆแกๆเผ็ดตันနေရတဲ့နေရွက်တွေပါပဲမင်းငယ်တရားညာကောင်းကောင်းအိတ်မရတာတလှကြော်လာပါပြီလက်နဲ့ကြီးတန်ကြားတိုင်းအင်္ဂါတုတ်တူမလေးကလည်းခဏခဏထထငိုပါတယ်သူ့အဖိုးနဲ့အဖွားကလည်းအိတ်ဆေးနေမှာပဲအိတ်လို့ရပါတော့တယ်အော်တိုဘာ26ရက်နေ့ထိမြန်မာမှာပြည်တွင်းနေရဲစွန့်ခွာရသူတသန်းခွဲကျော်ရှိရလို့ UN OCHA ကပြောပါတယ်။ဒါကမြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ရခိုင်တပ်တော် AA နဲ့တရားအမျိုးသားလွတ်မြောက်ရေးတပ်မတော် TNLA တို့ရဲ့ညီနောင်မဟာမိတ်အဖွဲ့စစ်စင်ရေးမစခင်တရက်အလိုတုံးကပါ။ရှမ်းပြည်မြောက်ပိုင်းကသူတို့ရဲ့ထိုးစစ်ဟာစကိုင်းမကွေးနဲ့မန္တလေးတိုင်းဒေသကချင်းပြည်နယ်ဘက်မှာပါပူပါမီခုခံတိုက်ခိုက်ကြဖို့လှုံ့ဆော်နိုင်ခဲ့ပါတယ်။ရခိုင်တပ်တော် AA ကလည်းမြန်မာစစ်တပ်နဲ့တိုက်ပွဲတွေကို November 23ရက်နေ့မှာပြန်ဆလိုက်ပါတယ်။ဒါကြောင့်အသစ်ဖြစ်တည်လာတဲ့ဒီထိုးစစ်တွေနဲ့အတူစစ်ရှောင်ပြည်သူတွေလည်းပုံများလာခဲ့ပါတယ်။ဒါပေမဲ့ဘေးပတ်လည်မှာတိုက်ပွဲဖြစ်နေလို့လမ်းတွေပိတ်ကုန်လို့ဒါမှမဟုတ်လက်တလောစစ်မြေပြင်ဖြစ်နေလို့ IDB ကန့်တွေလုံခြုံမဲရွာတွေဘက်ကမသွားနိုင်ပဲကိုယ့်အိမ်ထဲမှာသာပိတ်မိနေရဲမငငယ်လို့လူတွေလည်းရှိပါတယ်။တိုက်ပွဲတွေများလာပြီးမျိုးရည်စီဥတီရွေးရှားလာတာကြောင့်ဒီလိုအကြက်တဲကိုလူရည်ပိုကြုံလာရနိုင်ပါတယ်။ကြောက်မဲနဲ့မိုင်900လောက်ဝေးတဲ့ရခိုင်ပြည်နယ်ကြောက်ပြူမှာတော့မျိုးပေါ်ကလူတွေဟာကုန်းလန်းရေလန်းပိတ်ဆို့ခံနေရတာကြောင့်ပိတ်မိနေကြပါတယ်။အေးအေးဘက်ကထိုးစစ်ပြန်စခဲ့ပြီးတဲ့နောက်နိုဝင်ဘာ14ရက်မှာစစ်ကြဘက်ကပိတ်လိုက်တာပါ။တိုက်ပွဲဖြစ်လာဖို့အရေးရောင်မရှိသေးတဲ့ကြောက်ပြူခရိုင်ကိုဘာကြောက်တယ်လို့ပိတ်ဆို့တယ်ဆိုတာကိုလည်းစစ်တပ်ကအကြောင်းပြချက်တစုံတရာပေးခြင်းမရှိပါဘူး။ကြောက်ပြူမှာဒီလိုပိတ်ဆို့တာပထမဆုံးဖြစ်ပြီးလူတွေခက်ခဲကြက်တဲကုန်ကြပြီလို့ဒေသခံကိုကျော်ကျင်ကပြောပါတယ်
။နောက်ထပ်ဆက်ပြီးတော့ပိုက်ထားမယ်ဆိုလို့ရှိရင်တော့ရှင်တွေကအဓိကဒီအခြေခံလူတန်းဆောက်တဲ့သမိုင်းကတဲ့ပြဿနာတွေဖြစ်သွားနိုင်တယ်ပေါ့လေ။နင်းနေအစီအပြေတဲ့လူတွေကတော့ကြောက်ပြုံမျိုးပေါ်ကိုတနည်းနည်းနဲ့စောင့်ခွာဖို့ကြိုးစားရမှာပေါ့စောင့်ခွာဖို့ကြိုးစားရဆိုတာကလည်းလေရင်လမ်းကြောင်းဖွင့်ထားတာကိုလေရင်လမ်းကြောင်းဖွင့်ထားတော့ရအောင်ဖက်ဆိုလို့ရှိရင်သွားလို့ရတယ်စောင့်ခွာမသွားနိုင်တဲ့လူတွေကတော့သမင်းကမှာပေါ့ဗျာ
ကြောက်ပြုံမျိုးဟာရန်မြဲကျွန်းရဲ့မြောက်ဖျားပိုင်းမှာရှိပြီးအဓိကစိတ်ကန်တဲ့ငါးဖက်လုပ်ငန်းမျိုးဖြစ်ပါတယ်အဝင်ထွက်လို့စရာကုန်းလန်းတစ်ခုရဲ့ရှိပြီးအဲ့ဒီလမ်းကိုစစ်တပ်ကပိတ်ထားပါတယ်ဘယ်သူမှဝင်ထွက်သွားရခွင့်မရဘူးလို့ဒေသခံတွေကပြောပါတယ်ရွာတွေဘက်ကနေကြောက်ဖြူတက်ပြီးဈေးလာရောင်းလို့လည်းမရတော့ကုံစိမ်းပြက်လက်တာလည်းကြုံနေရတာပါအပြင်ဆိုင်တွေမှာဆံတွေမရှိတော့ပဲအထူးတွေအုပ်ချုပ်ရေးဦးစီးဌာနကနေအကန့်အသတ်နဲ့ရောင်းပေးရဆံပဲရှိပါတယ်လုပ်ငန်းတွေလည်းပိတ်ကုန်ပြီးတချို့လုပ်ငန်းရှင်တွေကတော့လေချောင်းနဲ့မြို့ကနေထွက်သွားကြပါပြီငါးဖန်းလေလဲထွက်လို့မရတော့ရေလုတ်တာတွေစားဝတ်နေခက်ခဲနေကြပါတယ်လောင်စာစီနဲ့အခြေခံစားသောက်ကုံစိမ်းတွေလည်းမြင့်တက်လာပြီးကျက်သွန်းဤတပိတ်တာကို3000ကျက်ထိပေးဝယ်ရပါတယ်အလုံးရုံးကန်နေကြရတယ်လို့ကိုကျော်ချင်းကပြောပါတယ
်မျိုးပေါ်ရှေကလူတန်းဆောက်ဆိုတော့ဘလုံးကဘာမှအလုံးမလောက်အလုံးမလောက်ရရလဲဟုတ်ဆိုရင်တလန်းနေပေါ်ရှိလာပြီလေဆိုတော့ငကိုကိုကြီးကမှသူတို့ကအဲ့ဒီအဓိကမြေကြောင်ကိုမြည်ပြီးတော့စားတဲ့လူတွေကြည့်ရနောက်ပြီးတော့ဒီဘေးတွေးဆိုင်ကလေးမျိုးဟာမျိုးပေါ့သုံးပြီလိုမျိုးဟာမျိုးအဲ့လိုမျိုးလောက်တဲ့လောက်စားတဲ့လူတွေများတယ်ဆိုတော့ဒီ season နဲ့လက်ရှိကာလမှာနေကလူတွေကလည်းမျိုးပေါ်ကိုမရောက်တဲ့အခါကျတော့ဒီအနေသမားတွေကလည်းဘာမှစတဗီတော့လောလောလို့မရတော့ဘူ
းရှမ်းမြောက်မှာဆိုရင်လေဒီကာလဟာတောင်ရရဲ့ပိန်ချိန်မှာဒါပေမဲ့တိုက်ပွဲတွေကြောင့်တောင်သူတွေဟာသူတို့တောင်ရဒီစီသွားဖို့ခက်ခဲတယ်လို့သွားဖို့လည်းမဖြစ်နိုင်ပါဘူးဒါကြောင့်ကြောင်ဝဲမှာစီးပွားရေးမကောင်းကြတော့ပါဘူး ရှမ်းပြည်မြောက်ပိုင်းဟာဆယ်စုနှစ်နဲ့ချီပြီးပြိပခဗဟုချက်ဖြစ်ခဲ့ပြီမယ်။အာဏာမသိငင်တုန်းကတော့ဒေသခံရှမ်းနဲ့တအန်းတက်တွေတအန်းနဲ့မြန်မာစစ်တပ်တို့အကြားမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ခဲ့တာပါ။ဦးဆိုင်ကူကကြောင်မဲမျိုးကနန့်ခုံရှမ်းမြားပရိဒအတင်းရဲ့အခွဋ်အားဖြစ်ပါတယ်။သူ့အဖွဲ့ကဟိုးအရင်ကလေးကစစ်ဆောင်ကူကတွေလုပ်ခဲ့တာပါ။ဒါပေမဲ့ဆရာနာသိမ်းပြီးရဲ့နောက်မှာပိုခက်ခဲလာတယ်လို့သူကပြောပါတယ်။
ကျန်တာတေးပြီးတော့နောက်ပိုင်းမှာဆိုတော့အကန့်တက်တွေများလာတော့ဗောနော်လက်နက်ကင်အဖွဲ့စီလဲတူကိုတမင်းဆိုတော့ဟိုအဖွဲ့တုံးလေးဖွဲ့တော့အကြောင်းကြားရတာဗောနော်အဲ့ချိန်ကျကြန့်ကြရတာဗော
မခိုင်ကအကြောင်းမဲမှာလူမှုကူညီလုပ်ငန်းတွေလုပ်နေသေးရဲ့အသင်းလေးသင်းတွေကတည်င်းမှာအလုပ်လုပ်နေသူပါအရေးပေါ်ကျန်းမာရေးအတွက်နဲ့မြို့ပြနေရာကဆစ်ရှောင်းတွေကိုလည်းကူပါတယ်သူတို့မှာစိန်ခုံမှုနဲ့အခက်ခဲတွေရင်ဆိုင်နေရတယ်လို့မခိုင်ကပြောပါတယ်
ကျကျကတော့အတိအကအဲ့ဒီလမ်းအချင်းကြီးပါပဲကျမတို့ဒီလူမှုကွန်ရက်တင်းဆိုပေမဲ့တွားလာရတော့တော့လုံချုံမှုတော့မရှိဘူးခက်ခဲတော့ရှိတယ်တချို့နေရာဆိုရင်ကိုမတွားနိုင်တဲ့အတိုင်းအတာတွေရှိတယ်ကိုတိုင်လည်းမတွားနိုင်တယ်လို့ဟိုတခြားအတင်းတွေလည်းမတွားတွားလို့မရနိုင်တဲ့အချင်းကြီးတွေလည်းရှိရဲ့နောက်ပြီးတော့တခါတလေလည်းကွာဆစ်ဆောင်တွေကူညီထောက်ပံ့နေဆိုပေမဲ့အဲတေယူဖို့ဆောင်ရည်တဲ့နေရာမှာဆိုရင်လည်းအခက်ခဲရှိတယ်ကာအတင်းကားလည်းမလုံလောက်တာတွေမဟုတ်ရင်တော့မှသူများတွေကမလိုက်ရတာတွေရှိလို့လေ
မခိုင်ကအတင်းမှာအရေးပေါ်ကိစ္စတွေအတွက်ကြိုးတင်ပြင်ဆင်တာတွေလုပ်ရတာပါဒါပေမဲ့ဂျိုးတန်နဲ့စကားပြောနေတဲ့အချိန်ထိကြောင်မဲရလူတွေကိုလိုအပ်လာရင်ဘယ်ကိုရွှေ့ပေးရမလဲဆိုတာသူမသိသေးပါဘူးအနီးနားရွာတွေကဆစ်ဆောင်တွေလာနေနေတဲ့ကြောင်မဲကဘုန်းကြီးကျောင်းတစ်ကျောင်းတော့ရှိပါတယ်ဒါပေမဲ့မြို့ပေါ်မှာတိုက်ပွဲဖြစ်ရင်တော့ဒီနေရာကလည်းအဆင်မပြေပါဘူးတခြားသူတွေလိုပဲမခိုင်ရဆိုရင်လေမြို့ပေါ်မှာတိုက်ပွဲဖြစ်လာခဲ့ရင်ဆိုပြီးပူပယ်နေရသူပါခေါအောက်ပဲဝင်ပုံးစရာရှိရဲလို့သူကရည်ရည်ရပြောသွားပါသေးတယ်။ကြောက်မဲကဒေသခံတွေနဲ့ဒိုးတန်ကပထမတစ်ချိန်စကားပြောပြတဲ့တုန်းကတော်လရင်အဖွဲ့တွေဖျက်ဆီးခဲ့တယ်ဆိုရဲလမ်းကိုအခုတော့စစ်စကားပြန်ပြင်ထားတယ်လို့သိရပါတယ်။ဒါကြောင့်ဒီလမ်းကိုတုံပြီးတော့တချို့လူတွေကြောက်မဲကနေမန္တလေးဘက်ကိုရွှေ့သွားတာတွေရှိပါတယ်။ဒါပေမဲ့စီးစရာရင်မရှိရပတ်သက်မရှိရစီမရှိရတွေကြောင့်လူတိုင်းတော့မပြောင်းနိုင်ကြပါဘူး။မငငငယ်မိသားစုကတော့ပြောင်းရင်ဘသူလာကူပါမလဲမန္တလေးဆိုဘယ်မှာနေရမလဲဆိုတာမသိသေးပါဘူးဒါကြောင့်အိမ်မှာပဲစိုးရင်စိမ့်နဲ့နေနေကြရပါတယ
်သူတောင်းရုံဝဲပေါ့ဒီမြို့ထဲမှာကြပါစီနဲ့ပေါ့နော်အခုကတို့စက်တိုက်တယ်ဆိုရင်လည်းဒီမြို့အပြင်ပေါ့နော်မြို့ပြင်ကတော့ပုံမှန်ကိုခံရတာများတယ်ဒါပေမဲ့အခုကတို့ကတော့မြို့ထဲကိုပြန်ပြောင်းလာကြပြီပေါ့နော်အခုကမြို့သေးပဲမြို့သေးထပ်ဖြစ်ရင်တော့ဘယ်မှပြေတော့ဘာမဖြစ်စီဖို့ပဲဆူတောင်းရုံပဲမှာမျောလင်းချရတော့လုံးဝမရှိသလိုပဲ
ဒိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါတယ်နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုအတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နှาศင်ပေးကြပါအောင်ရှင
် Frontier မြန်မာဝိုင်းတော်သားတွေတီးဖြတ်စီစဉ်တင်ဆက်တဲ့ဒိုအတန်အစီအစဉ်ကိုနှาศင်ကြည့်ရှုခဲ့ရဖြစ်ပါတယ်အခုတစ်ခါတော့ဒီမိုကရေစီလူခွင့်နဲ့ခပြန်ကဘာအစီအစဉ်ကိုတင်ဆက်ပေးမှာပါမြန်မာစစ်တပ်ပေါ်ယုံကြည်အားကိုးမှုဘာကြောင့်နည်းလာကြပါသလဲတိုင်းသားမဟာမိတ်ဒီနေ့ရဲ့ဒီ1329စစ်စင်ရေးမှာစစ်တပ်ဘက်ကဘာကြောင့်ရှုံးနေတာပါလဲဒီမိုကရေစီလူခွင့်နဲ့ခပြိုင်ကဘာအစီအစဉ်မှာအမေရိကန်စစ်တပ်ကအငိမ့်စားဒုဗိုလ်မှူးကြီးဒေါ်မီမီဝင်းဘတ်ကိုဥတ္တမောင်တန်းကမေးမြန်းပြီးတော့တင်ပြထားပါတယ်ခင်ဗျာ
ဒီမိုကရေစီလမ်းကြောင်းကိုရှောက်မယ်ဆိုရင်လိုက်ပြောညီထွေတဲ့ institution တွေရှိရမှာပါဒီတော့စစ်တပ်အဖွဲ့အစည်းကလည်းဒီထက်မှပါတဲ့တစ်ခုဖြစ်ပါတယ်ဒီကနေ့ကျွန်တော်တို့ဆွေးနွေးကြမယ့်အကြောင်းအရာကတော့မြန်မာစစ်တပ်နဲ့အဖွဲ့အစည်းရေးရာအကြက်တဲဖြစ်ပါတယ်။ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ဒုတိယပုံမူကြီးပမောက္ခဒေါ်မီမီဝင်းဘတ်ဖြစ်ပါတယ်။မင်္ဂလာပါဆရာမခင်ဗျာ
။မင်္ဂလာပါရှင်။ကျွန်မဒုတိယပုံမူကြီးအငိမ့်စားတော့ဖြစ်သွားပါပြီလို့ပြောချင်ပါတယ်။နောက်ကျွန်မမစခင်ပေါ့နော်ကျွန်မ disclaimer လေးတခုပြောချင်ပါတယ်ကျွန်မအခုဒီနေ့ပြောသွားတဲ့စသုံးသပ်ချက်တရားပေါ့နော်ကျွန်မပုဂ္ဂိုလ်တရားအနေနဲ့ပြောတာပါဟိုဘယ်အခွင့်အကိုမှကိုစားပြုပြီးတော့ပြောတာမဟုတ်ပါဘူးလို့ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာဆရာမဟုတ်ကဲ့အခွင့်ကာလလို့ပြောရမှာပေါ့နော်ဦးသိန်းစိန်လက်ထက်မှာလည်းဆရာမအဲမြန်မာစစ်တပ်နဲ့ alone, and never look at what I did in the body. The law, the master, ha, a poor sea pine, gentleman, ya. A chat day, they would, young little Adamo, to do a sitter so that was ego, hope by the yella.
Okay, Jama, a union bonnet, and a town set the money, 2020, engagement is she get it. H. Majima Bato, what we lay so seek and she is so that Usane a jow sick Diane through Mari. Mari, through a jow sicka on a seek and she did through say Tema, Tene. And I believe your three officer, the promotion yabo, the through drebale, Yadu to deput, poopy up, focus, yame, a diga baby, the chowsari, Almashida coach, Almashinid, Sithari go, Gamon Piusu, beat up, drugo, bale, when you pure town beat up, no? Okay, Yashi Tiamine, Eddie Osau, through the drum, a look, through a look dagger, and I grew who called the loom, you bet through my blood brother, bono. Blood brothers, so we don't any batch in their body in a loaded. AOSARIA to get up to get professional chitta sit at a point to create lonely low honey. Mahoku, so that's my daughter. Alumio organization, you know, you sit at the comma below mama army, Matina. So tomorrow, organizational behavior, oh, ballet theory, nepian tea light lotion, AOSA below ma army and I net. A late time, no, seek any so to my young look, eh, you know, my mira, valet, than the ashide, a good jar to my appeal, be dwabi.
Okay, Chama. Gulatamla, the Manayansaya, Luke, we a tooth on the mambo, not them, and Drusale, the Masada Gar, Yasimu Gain, so be all, the low pioga booba. Chama Balote, mother.
How did Andrew Bjorn and Jama to Nepal, the Bodude, Palo Le Suro? A good team up on a sit a mission alle to get professional jarret sit a gabono, dine either Ludugo Gagwebo, either a dine gigo Gagwebo. I mean, to get a good sit a gajaro, either Ludugo, Nakopo, either Ludugo, Tachapo, Nabido, or dine gigo. ဘယ်လိုကွဲသူတို့ပြောတာတော့အများတန်းဗတ်တိုင်းပြည်ကိုအတူတကွထဲရမယ်အမှန်မှာတော့သူတို့လုံနေလုံခံနေရဒီမင်းကဒီဗိုင်ဒင်ကွန်ကာဒီတိုင်းပြည်ကိုအများတန်းခွဲနေရပြည်သူလူထုကိုအများတန်းခွဲနေရပြည်သူဗမာနဲ့ဟိုတခြားအက်သနစ်မိုင်နော်ရီတွေနဲ့ပေါ့နော်ဒီတိုင်းရင်းသားတွေနဲ့တိုင်းသားကြီးညက်မှာလဲဟိုဘယ်လိုက်ဒီဘယ်လိုက်နေပြည်ကကွဲပြအောင်လုပ်ထားတယ်ဆိုတော့လေအဲ့ဒါစစ်တပ်ရဲ့ဟိုနည ရှင်မဟုတ်ဘူ
းဆိုတော့ဒီအဖွဲ့အစည်းကဒီလိုဖြစ်နေတာဘာကြောင့်လို့ဆရာမထင်ပါလဲတော်တော်လေအကြောင်းရင်းကိုရှာဖို့ကတော့အချိန်လေးတော်တော်လိုပါတယ်ဆရာမကတည်င်ကပဲပြောခဲ့ရတာဆိုတော့တော်တော်လေအဲ့ဒီတည်င်ကဆရာမရောက်ခဲ့တဲ့ကာလတည်းကနေမှလှမ်းပြီးမြင်ရတာကဘာအကြောင်းတွေကြောင့်များစစ်တပ်ဆိုတဲ့ဖွဲ့စည်းကဒီလိုဖြစ်သွားလဲ1988ခုနှစ်တုန်းကတော့ဒေါက်တာမောင်မောင်ကပြောဘူးပါတယ် Lord Acton နဲ့စကားကိုကိုကပြီးတော့အကျွင်းမဲ့အာနာကဒူကိုအကျွင်းမဲ့ပြက်စီးစေတယ်အဲ့တော့မြမတပ်မတော်ကအာနာနိုင်ငံရေးထဲမှာနေဖို့ကြိုးစားတာကြောင့်ခေါ်ဒီလိုဖြစ်သွားတယ်လို့ဆရာမထင်ပါတယ
်ဟုတ်ကဲ့အခုဆိုလို့ရှိရင်မလီဒါရှစ်ပေါ့နော် highest of leadership အဒီမြန်မာနိုင်ငံတို့ဒီပုံချုပ်ကြီးတွေအားလုံးကသူတို့အာနာမြဲရေးအတွက်ဒီစစ်တပ်ကိုအသုံးချတယ်ဆိုစစ်တပ်ရဲ့ mission ကပြောင်းသွားတယ်စစ်တပ်ရဲ့ mission ကသူတို့အာနာသိမ်းဖို့အတွက်ဘုံင်းပြည်တော်ပြည်သူလူထုကိုကာကွယ်ဖို့မဟုတ်ဘူးပြည်သူ you know တိုင်းပြည်ကိုကာကွယ်ဖို့မဟုတ်တော့သူတို့ပြောဒါမဲ့စာရေးထားတာတော့ဒီ mission တွေကတော့အဲ့စာအုပ်ထဲမှာတော့ရှိတယ်တကယ်စစ်တပ်ဖြစ်တဲ့ဒါပေမဲ့တကယ် practice လုပ်တဲ့အခါမှာတကယ်ဟို light လုပ်တဲ့အခါမှာအဲ့ဒီဥစ္စာမဟုတ်ဘူးဆိုတော့လူတွေကလည်းဝင်တာကစစ်တပ်ထဲဝင်လို့ရှိရင်ကိုယ်နိုင်ငံကိုကာကွယ်ဖို့ပြည်သူလူထုကိုကာကွယ်ဖို့အတွက်ဝင်လာတယ်တကယ်လုပ်တဲ့အခါမှာအဲ့ဒါနဲ့မဟုတ်ဘူးဆိုတော့အဲ့ကြောင့်မလို့လေသူတို့ဒီ defection တွေတွေ့လာတယ
်ဟုတ်တယ်မြန်မာတပ်ပလောတွေကတပ်ပလောသားတွေကိုယ်တိုင်ကလည်းသူတို့အဖွဲ့အစည်းကိုတော်တော်ချစ်ခင်ကြပါတယ် ယုံကြည်မှုလည်းတချို့ကတော်တော်လေးရှိနေကြတာလည်းတွေ့ရတယ်။ဆိုတော့တို့တော့လည်းတစ်ဖက်မှာကြတော့လေ။ဒီလိုတော့သွားလို့မရဘူး။နော်အခုချိန်နေရပြောင်းရမယ့်ချိန်နေဖြစ်နေပြီလို့လည်းမြင်ရတာလည်းရှိတယ်။ဆိုတော့ဒီအဖြစ်ကနေဘယ်လိုများပြန်ပြီးထွက်နိုင်ပါမလဲကျမ။ဟုတ်က
ဲ့တချို့ယုံကြည်မှုအဲ့လိုရှိတယ်ဆိုတဲ့ဥစ္စာစစ်တပ်ကိုချစ်တယ်စစ်တပ်ကဟိုအလုပ်ညာမှန်တယ်ဆိုတဲ့ဥစ္စာယုံကြည်မှုပါဒါတော့အနည်းတဲ့လူများဖြစ်တယ်လူတွေဖြစ်တယ်အခုအချိန်မှာကျွန်မအင်တာဗျူးလုပ်လိုက်တဲ့အခါမှာ9ယောက်တည်းက10ယောက်တည်းက9ယောက်ကလုံးဝသဘောမတူဘာတွေလုပ်နေလဲဆိုတာသူတို့လုပ်နေတယ်ဆိုတာလေဆိုတော့အဲကြောင့်မလို့လေအဲ you know ပြန်ပြီးတော့ဒီ reform လုပ်ရမယ်ကျွန်တော်တို့ security sector reform ဆိုတဲ့ဥစ္စာအရန်လုပ်ရတယ်โอ้บาลีดีวาลูတွေကိုပြန်ပြောင်းရမယ်နောက်ပြီးလီဒါရှစ်လည်းပြောင်းဘယ်လိုဆိုတော့ဒီဗာလူးတွေအခုမဟုတ်တဲ့ဗာလူးတွေလုံးပြီးလောက်ခံနေစဉ်းစားမှုတွေကအပေါ်ကနေပြီးတော့လှုပ်ထားတာလီဒါတွေကလှုပ်ထားလို့เนาะအုပ်ချုပ်သူတွေကလှုပ်ထားလို့ဆိုတော့ဒီအုပ်ချုပ်အဲ့လူတွေကိုဘယ်လိုမှရှေ့သွားပြီးတော့ထားလို့မရတော့ဘူးသူတို့ဖျက်ဆီးလိုက်တာသူတို့ကကျွန်မအများအားပြောတယ်သူတို့ကမြောင်းမိုင်းနဲ့အတူတူကသူတို့တွေကစစ်သူတို့ရဲ့စစ်တပ်ကိုတက်မတော်ကိုလိန်ကျိုးဆွဲပေးလိုက်ပြီးတော့လွတ်လိုက်တာဒီဖွဲ့ဒီတခါမှာဆိုတော့အဲ့ကြောင့်မလို့စစ်တပ်ကအခုလောက်ဒီအရန်ပြိုကွဲတာနောက်ပြည်သူလူတွေရဲ့ယုံကြည်မှုလည်းမရှိတော့ဘူးဆိုပြည်သူလူတို့စစ်တပ်တခုကပြည်သူလူတို့ယုံကြည်မှုမရှိလို့ရှင်ဘယ်လိုမှရက်တီဖို့တိတ်မလွယ
်ဟုတ်ပါတယ်ဆရာမအခုနောက်ဆုံးမေးခွန်းပါဆရာမနော်အာဆီယံကလည်းပြည်သူဆွေးနွေးရေးကိုပြောထားတယ်နော်နောက်မြန်မာနိုင်ငံရဲ့အဓိကဖြစ်နေတဲ့ပြဿနာကလည်းနိုင်ငံရေးပြဿနာနောက်ပြီးလူခွင့်ရေးလွတ်လပ်ခွင့်နေနဲ့လည်းဆိုင်တဲ့ပြဿနာကြီးဖြစ်နေတယ်နောက်ပြီးတော့စစ်တပ်ကနိုင်ငံရေးလှုပ်ချင်တဲ့အာဏာနိုင်ငံရေးထဲမှာပါနေတဲ့ပြဿနာလည်းရှိဒီလိုအခြေအနေတွေထဲမှာနော်ဆရာမခုနပြောလို့ခေါင်းဆောင်မှုလည်းနောက်တက်လာတဲ့ခေါင်းဆောင်တွေကပြောင်းရမယ်ပေါ့နော်ဆိုတော့အရေးကြီးဆုံးခြေလှမ်းတွေကိုလက်မယ်ဆိုရင်ဘလို့ခြေလှမ်းမျိုးတွေကိုနောက်တက်လာတဲ့ခေါင်းဆောင်ကနိုင်ငံရေးဥပဒေထက်စဉ်းစားရင်ဘလို့ခြေလှမ်းမျိုးတွေလှမ်းတဲ့လို့ဆက်မထင်ပါတယ်
Well number 1ကပထမဆုံးကဒီစစ်တပ်ကဘယ်လိုမှဗာလဲ politics နော်နိုင်ငံရေးနဲ့ဒီ party politics လို့မျိုးပေါ့နော်ပတ်သက်ပြီးတော့ဘယ်တော့မှလို့မရဘူးလို့တာနဲ့ပြည်သူကိုပြည်သူလူလူရဲ့ support နော်တစ်ဖက်ကနှစ်ဖက်နဲ့အဲ့လိုမျိုးတွေပဲလိုက်ပြီးတော့အဲ့ဒါဖြစ်တော့အဲ့လိုမျိုးယုံကြည်မှုတွေသူတို့ရဲ့ဟိုနည်းနည်းကြကုန်ပြီဘာကြောင့်မလို့ပထမဆုံး number 1ကတော့စစ်တပ်ကဒီနိုင်ငံရေးထဲမှာပါလို့မရဘူးဒါ number 1ပဲပြီးလဲပြီးကျွန်မခုနပြောအကျင့်စာရိတ်တာပေါ့နော်အဲစစ်တပ်စစ်တပ်ကိုအုပ်ချုပ်မယ်ဆိုလို့ရှိရင်ဒီစီဥစ္စာတွေကိုတိတ်ပြီးတော့မက်နေလို့ရှိလို့ရှင်အဲ့ဒီဥစ္စာအတွက်ကအဆင်မပြေဘူးအဲ့ဒါအဆင်ပြေမှာမဟုတ်ဘူးသူတို့ရဲ့ effectiveness ပေါ့နော် leadership effectiveness ကရောက်တော့ရောက်လေဆိုတော့ဒီဥစ္စာကြီးပါလားကျမတို့မြန်မာနိုင်ငံမှာလည်းပြန်ကြည့်လိုက်လို့ရှင်လူတွေကဘာကြောင့်ဗိုလ်ချုပ်အောင်ဆောင်လေးစားတာလဲသူမှ uniform လေးတစ်ခုနဲ့ you know လူတွေအများအားပြောတယ်ဟိုနည်းပဲပြုတ်နဲ့အဲ့ဝင်နံပြားလေးစားချင်တယ်အဲ့လောက်လောက်ပဲသူရှိအဲ့ကြောင့်မလို့လူတွေကသူ့ကိုဟိုဗါလေရိုသေလေးစားတယ်အဲ့ဒီဥစ္စာမြန်မာနိုင်ငံနေမဟုတ်တခြားနေရာမှာလည်းအဲ့ဒီဥစ္စာ leadership principle တခုပဲနော်ဆိုတော့ကိုယ်မှာ credibility မရှိဘူးကိုယ်မှာဗါလေဒီပြည်သူတွေရဲ့တခြားလူတွေရဲ့ယုံကြည်မှုမရှိဘူးဆိုလို့ရှင်ဒီလေးလောက်ရတာမလွယ်ဘူး effective လည်းမဖြစ်ဘူးဆိုတော့အဲ့ leadership နဲ့ပတ်သက်ပြီးတော့ပို့ပြီးတော့မှန်မှန်ကန်ကန်လုပ်ရမယ်
โอเคโอเคဆရာမကျေးဇူးအများကြီးတင်ပါတယ်ခင်ဗျဟု
တ်ကဲ့ရှင
်โอเคတပ်ပရော PP တတ်တာဖြစ်ရင်းနဲ့ပတ်သက်ပြီးစဉ်းစားမယ့်ချက်လက်တွေကိုဆွေးနွေးတင်ပြသွားသူကတော့အငိမ့်စားဒုတိယဗိုလ်မှူးကြီးပေါမောက်ခတော်မိမိဝင်းဘတ်ဖြစ်ပါတယ်ကျွန်တော်တမောင်သားပ
ါ American စစ်တပ်ကအငိမ့်စားဒုဗိုလ်မှူးကြီးဒေါ်မိမိဝင်းဘတ်ကိုဥတီမောင်သန်းကမေးမြန်းပြီးတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေပြိုင်ကဘာအစည်းအဝေးမှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်မကြခင်မှာတော့အာရှနိုင်ငံအစည်းအဝေးကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
VOA အစည်းအဝေးကို Radio ရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်
ဖြူအမေရိကန်တန်ကနေ2023ခုနှစ်ဒီဇင်ဘာလ16ရက်စနေနေ့ညပိုင်းမှာပါတာအစည်းအဝေးကိုည10နာရီခန့်ဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။အခုတော့အာရှနိုင်ငံရဲ့အစည်းအဝေးကိုထုတ်လွှင့်ပေးမှာပါ။ရုရှားဟာအိန္ဒိယသမုဒ္ဒရာအတွက်စီးရဲမှာမြန်မာနိုင်ငံကိုတိုးချဲ့ဖို့လှုပ်လာနေပါသလား။ထိုင်းနိုင်ငံမှာမြန်မာမူရမောင်ခိုတူးလို့တန်ပြရှိသူနဲ့ပတ်သက်တဲ့ထိုင်းအထက်လွှတ်တော်အမတ်ကိုရုံထုတ်ဆစ်ဆေးပါတယ်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံဟာ2023ခုနှစ်အတွင်းကမ္ဘာဘိန်းအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်လာခဲ့ပါတယ်ဒီအကြောင်းအရာတွေကိုကိုဇော်မိုးကျော်ကအခုတစ်ပတ်ရဲ့အာရှနိုင်ငံရေးမှာတင်ဆက်ပေးထားပါတယ်ခင်ဗျာ
အိန္ဒိယသမုဒ္ဒရာအတွင်းရုရှားဟာအိန္ဒိယနဲ့နှစ်ပေါင်းများစွာမဟာမိတ်ဖြစ်ခဲ့ပေမဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေကစလို့အိန္ဒိယဟာအမေရိကန်ဦးဆောင်တဲ့အနောက်တိုင်းနိုင်ငံတွေနဲ့စီဝါရေးကိစ္စမှာဒီမှာပဲစီရေးဆက်ဆံမှုတွေပါတိုးချဲ့လာခဲ့ပါတယ်။တရုတ်နဲ့တင်းမာမှုတွေရှိလာနေတဲ့အမေရိကန်နဲ့အနောက်တိုင်းမဟာမိတ်နိုင်ငံတွေဟာအာရှတိုက်မှာတရုတ်ရဲ့ပြန်ဘက်အိန္ဒိယကိုမဟာဗျူဟာမြောက်မဟာမိတ်အဖြစ်စီယုံသိမ်းသွင်းဖို့လှုပ်လာနေပါတယ်။တရုတ်ကစီဝါရေးလုပ်ငန်းတွေကိုအိန္ဒိယကိုရွှေ့တာအမေရိကန်ဥရောပနဲ့ဂျပန်ခေါင်းဆောင်တွေအိန္ဒိယကိုတွားရောက်ပြီးယင်းနီးမြှုပ်နှံမှုတွေတိုးလှုပ်တာနှီးပညာတွေပူးပေါင်းဆောင်ရွက်မှုလှုပ်တာစာရာဒီအပြင်စစ်လက်နက်ပစ္စည်းတွေမှာရုရှားအပေါ်မှီခိုအားထားနေရတဲ့အိန္ဒိယကိုအမေရိကန်နဲ့ဥရောပကစစ်လက်နက်ပစ္စည်းနဲ့နည်းပညာတွေထောက်ပံ့ဖို့ကိုပါကန့်လန့်လာပါတယ်။ဒါအပြင်အိန္ဒိယကိုယ်တိုင်စစ်လက်နက်ပစ္စည်းတွေမှာရုရှားအပေါ်မှီခိုအားထားနေရကနေအနောက်တိုင်းနဲ့ပြည်တွင်းပစ်တွေကိုပုံမိုအားထားဖို့လှုံ့ဆော်လာနေပါတယ်။အခုလိုအခြေအနေမှာတရုတ်ရဲ့အဓိကမဟာမိတ်ဖြစ်တဲ့ရုရှားဟာအိန္ဒိယသမုဒ္ဒရာအတွင်းစစ်ရေးအရနောက်ထပ်မဟာမိတ်တစ်ခုကိုတိုးချဲ့ဖို့ရှာဖွေရမှာမြန်မာနိုင်ငံကိုစဉ်းစားလာနိုင်တယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။ရုရှားဟာပြီးခဲ့တဲ့နိုဝင်ဘာလတည်းတုန်းကမြန်မာရေတပ်နဲ့ပူးတွဲပြီးပထမအဦးဆုံးအကြိမ်စစ်ရေးလေ့ကျင့်ခဲ့ပါတယ်။ခေတ်သစ်သမိုင်းမှာပထမအဦးဆုံးနဲ့အကြီးမားဆုံးစစ်ရေးပူးတွဲလေ့ကျင့်မှုလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဖော်ပြခဲ့ပါတယ်။တရုတ်ကတော့ကိုကိုကျွန်းလွန်နေရာမှာစစ်စခန်းရှိနေပြီးကြောက်ဖြူရည်နဲ့စိတ်ဟာလည်းအချိန်မရွေးစည်ရအတွက်အသုံးပြုနိုင်ဖို့ရည်ရွယ်ချက်ရှိနိုင်တယ်လို့အကဲခတ်တွေကသုံးသပ်ပြောဆိုနေချိန်မှာရုရှားအနေနဲ့အိန္ဒိယသမုဒ္ဒရာအတွက်မြန်မာနိုင်ငံနဲ့ဘယ်လောက်အထိပူးပေါင်းဆောင်ရွက်လာနိုင်လဲဆိုတာကိုတော့ခံမှန်းပြောဆိုနိုင်ခြင်းမရှိသေးပါဘူးစစ်တပ်ကအာဏာသိမ်းပြီးပြည်တွင်းစစ်ဖြစ်နေတဲ့မြန်မာနိုင်ငံဟာကမ္ဘာအင်အားကြီးနိုင်ငံတွေရဲ့ပြိုင်ဆိုင်မှုမှာတရုတ်နဲ့ရုရှားရဲ့အသုံးချခံဖြစ်လာနေပြီလားလို့တော့ဆိုရင်မှုတွေရှိလာနေပါတယ်အခုလိုအချိန်မှာပဲမြမအိန္ဒိချင်းထိုင်းနိုင်ငံမှာစစ်တပ်ကခံထားတဲ့အထက်လွှတ်တော်အမတ်ဥပကိပရာချခွန်ကိုငွေစေဝါမောင်ခုံမှုငွေကြေးခဝါချမှုနိုင်ငံပေါင်းစုံရာဇဝတ်ဂိုင်းမှာပါဝင်ပတ်သက်မှုစတာဒီအပါအဝင်ဆွဲချက်6ခုနဲ့ဒီဇင်ဘာလ14ရက်နေ့ကဘန်ကောက်တရားရုံးတစ်ခုမှာရုံးတင်စစ်ဆေးခဲ့ပါတယ်လွှတ်တော်အမတ်ဥပကိဟာပြီးခဲ့တဲ့2022ခုနှစ်စက်တင်ဘာလကထိုင်းနိုင်ငံဘန်ကောက်မြို့တော်မှာငူးရင်မှောင်ခုံမှုနဲ့အဖမ်းခံခဲ့ရတဲ့မြန်မာနိုင်ငံသားထွန်းမင်းလတ်နဲ့ပတ်သက်နေတယ်လို့ဆွဆွဲခံထားရပါတယ်။ထွန်းမင်းလတ်နဲ့ဒူဥပကိရဲ့တမက်ဖြစ်သူဒန်ဂူတလာကိုလည်းဖမ်းဆီးခဲ့ပါတယ်။ထွန်းမင်းလတ်ကိုငူးရင်မှောင်ခုံမှုငွေကြေးခွာချမှုတွေနဲ့တရားစွဲထားပါတယ်။အမေရိကန်ဗန်နိုင်ဝန်ကြီးဌာနကလည်းထွန်းမင်းလတ်ကိုတန်ခတ်အေးအေးယူထားပြီးမြန်မာစစ်တပ်အတွက်စစ်လက်နက်ပစ္စည်းတွေဝယ်ယူပေးနေကြောင်းနဲ့အနာသိစကောင်စီအခြေခံဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မိသားစုနဲ့ပတ်သက်နေတယ်လို့ဆွဆွဲထားပါတယ်။ထွန်းမင်းလတ်ရဲ့ဘန်ကောက်နေအိမ်ကိုထိုင်းရတပ်ဖွဲ့ကဝင်ရောက်ရှာဖွေစဉ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့သားနဲ့သမီးနာမည်ပါတဲ့ဘန်စာအုပ်စင်းကိုတွေ့ရှိခဲ့ပါတယ်။ဥပကိရဲ့ Alura Group ခေါ် PNE Company ဟာမြန်မာနိုင်ငံတာချီလိတ်မှာကာစီနိုယုံဖွင့်လှစ်ထားတယ်လို့ထွန်းမင်းလတ်နဲ့လည်းစီးပွားရေးလုပ်ငန်းတွေမှာပူးတွဲလုပ်ကိုင်မှုတွေရှိတဲ့အထောက်အထားတွေကိုစုံစမ်းဖော်ထုတ်သူတွေကတင်ပြထားပါတယ်။အထက်လွှတ်တော်အမတ်ဥပကိကဆွဲချက်အလုံးကိုညှင်းဆုပ်ထားပြီးအာမဂန်ဘတ်ငွေ၁၀တန်းနဲ့သူ့ကိုလွှတ်ပေးထားပါတယ်။အခုလိုအချိန်အနည်းမှာပဲစစ်တပ်ကအာဏာသိမ်းပြီးစစ်ပွဲတွေဖြစ်နေတဲ့မြန်မာနိုင်ငံဟာ2023ခုနှစ်အတွင်းအာဖဂန်နစ္စတန်ကိုကျော်တက်သွားပြီးကမ္ဘာပေါ်မှာဘိန်းအများဆုံးထုတ်တဲ့နိုင်ငံဖြစ်လာပါတယ်။2023ခုနှစ်အတွင်းဘိန်းတန်ချိန်1080ကျော်ထုတ်လုပ်ခဲ့တယ်လို့ကုလသမဂ္ဂမူရစီဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဌာန UNODC ကထုတ်ပြန်ထားပါတယ်ဒီဇင်ဘာလ12ရက်နေ့ကဘန်ကောက်မြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ UNODC စီမံကိန်းအရာရှိအင်ရှစ်ဆင်ကအခုလိုပြောဆိုခဲ့ပါတယ်
We all know that what's happening in the country since the political since the military take over in February
2021 ခုဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပြည်ပကတွေဖြစ်ပေါ်နေတာတွေအုပ်ချုပ်ရေးဆိုင်ရာကိစ္စတွေစီးပွားရေးအခြေအနေဆိုးလာတာတွေကိုအားလုံးသိပြီးဖြစ်ပါတယ်ဒီအခြေအနေတွေဟာဘိန်းဆိုင်ပြိုးထုတ်လုပ်မှုတွေကိုတိုးလာစေပါတယ်ဘိန်းဆိုင်ပြိုးတဲ့တောင်သူတွေလည်းတိုးလာပါတယ
်ဘိန်းဆိုင်ပြိုးမှုဟာ2022ခုနှစ်ထက်2023ခုနှစ်မှာ18ရာနှုန်းတိုးလာခဲ့ပြီးစိုက်ဧက13,600ကျော်ရှိတယ်လို့ကုလသမဂ္ဂကဆိုပါတယ်ဘိန်းထုတ်လုပ်မှုတန်ဖိုးဟာ2022ခုနှစ်အတွင်းဒေါ်လာ 1.5 ဘီလီယံကျော်လောက်ရှိပြီးပြည်တွင်းထုတ်လုပ်မှုရဲ့200ခိုင်နှုန်းကနေ400ခိုင်နှုန်းအထိရှိတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာဘိန်းထုတ်လုပ်မှုဟာလာမယ့်2024ခုနှစ်မှာလည်းဆက်တိုးလာမယ့်အလားအလာတွေရှိနေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောဆိုထားကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ပါတယ
်အာရှနိုင်ငံရေးအစီအစဉ်ကိုကုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါဒေါ်လာကိုပြင်ပပေါက်ဈေးနဲ့ရောင်းချခွင့်ပြုလိုက်တာကြောင့်ပို့ကုန်လုပ်ငန်းရှင်တွေအဆင်ပြေနေပေမဲ့တွင်းကုန်သမားတွေကိုတတ်တာတဲ့နှုန်းထားနဲ့ဒေါ်လာပြန်ရောင်းမပေးလို့အခက်တွေ့နေပြီးတော့ကုန်ဈေးနှုန်းတွေမြင့်တက်နေပါတယ်ဒီလိုသတင်းတွေပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံတွေဈေးအတက်ကျဘလို့ရှိပါသလဲလေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လင်းချင်မြကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ဒေါ်လာကိုပြင်မပေါက်ဈေးနဲ့ရောင်းချခွင့်ပြုလိုက်တာကြောင့်ပို့ကုန်လုပ်ငန်းရှင်တွေအဆင်ပြေနေတယ်ဆိုတဲ့သတင်းနဲ့စကြပါရစေ။ဘဟုဘန်ကပို့ကုန်ရငွေပမာဏရဲ့65ရာခိုင်နှုန်းကိုပြင်မဒေါ်လာပေါက်ဈေးနဲ့ရောင်းချခွင့်ပြုလိုက်တာကြောင့်အကျိုးအမြတ်ပိုမိုရရှိလာတယ်လို့ပို့ကုန်လုပ်ငန်းရှင်တွေကပြောပါတယ်။ဘဟုဘန်ရဲ့ပို့ကုန်ပေါ်ကန့်သက်ချက်ကြောင့်လေယာထွက်ကုန်တင်ပို့တဲ့ပို့ကုန်သမားတွေအရှုံးပေါ်ပြီးပြည်ပတင်ပို့မှုတွေရော့ကျလာတဲ့အတွက်ဖြေရှင်းမှုတချို့လုပ်ပေးလိုက်တာလို့စီးပွားကူတန်းဝန်ကြီးဌာနကဆိုပါတယ်။အရင်ကပို့ကုန်ရငွေရဲ့50ရာခိုင်နှုန်းကိုဘဟုဘန်တတ်မှတ်ဈေး2100ကျပ်နဲ့လဲလှယ်ပေးရတာဖြစ်ပြီးလက်ရှိမှာတော့ပို့ကုန်ရငွေရဲ့35ရာခိုင်နှုန်းကိုသာဗဟုဘန်သတ်မှတ်ဈေးနဲ့လဲပေးရတော့မှာဖြစ်တဲ့အတွက်ပင်လယ်ကြီးကျောင်းကနေလေယာထွက်ကုန်ပုံမိုတင်ပို့သွားမယ်လို့ပြောင်းပို့ကုန်လုပ်ငန်းရှင်တဦးကပြောပါတယ်။လက်တလုံးမှာရှမ်းပြည်နယ်မြောက်ပိုင်းနဲ့ကရင်ပြည်နယ်ရခိုင်ပြည်နယ်တို့ကတိုက်ပွဲတွေကြောင့်ထိုင်းတရုတ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုနယ်စပ်ကနေကုန်တင်သွင်းတင်ပို့မှုတွေရနှားထားရတဲ့အတွက်ပင်လယ်ကြီးကျောင်းကနေအဓိကတင်ပို့နေရတဲ့အခြေအနေဖြစ်တယ်လို့မွန်ပြည်နယ်ကရဘာပို့ကုန်လုပ်ငန်းရှင်တဦးကလည်းဆိုပါတယ်။ဘဟုဘန်ကပို့ကုန်ရငွေကန့်သက်ချက်ကိုဖြေလျှော့လိုက်လို့ပို့ကုန်သမားတွေအဆင်ပြေလာတဲ့သဘောရှိပေမဲ့တွင်းကုန်သမားတွေကိုဘဟုဘန်ကတတ်တာတဲ့နှုံထားနဲ့ဒေါ်လာပြန်ရောင်းမပေးတော့တာကြောင့်တွင်းကုန်လုပ်ငန်းရှင်တွေအခက်တွေ့နေပြီးကုန်စည်နှုံတွေလည်းမြင့်တက်နေပါတယ
်။အရင်ကဈေးကျဆင်းနေတဲ့ပဲဒီဈေးဟာဈေးပြင်းမြင့်တက်လာနေပါတယ်။ဥရောပနိုင်ငံဈေးကွက်တချို့ကတင်ပို့နိုင်ဖို့အတွက်အဝယ်လိုက်နေတာကြောင့်ပဲဈေးစီးကွက်ပြန်ကောင်းလာတာဖြစ်တယ်လို့ပဲကုန်သေးတွေကပြောပါတယ်။ပို့ကုန်ရောင်းဝယ်ရ50ရာခိုင်နှုန်းစာ35ရာခိုင်နှုန်းတာဘဟုဘန်ကိုပြန်လည်ရောင်းချပေးရမှာဖြစ်တဲ့အတွက်ပြင်ပတင်ပို့ဖို့လျှောက်ထားလာတဲ့ပို့ကုန်လုပ်ငန်းရှင်အကြီးအကဲကလည်းမြင့်တက်လာတယ်လို့ဆိုပါတယ်။အခုနေပဲဆိုင်ပြိုရာဒီမှာမြမပဲဒီဈေးကိုဥရောပနိုင်ငံအထိတင်ပို့နိုင်ဖို့အဆိုပြုထားတယ်ပုဂလိကကုမ္ပဏီ10ခုလောက်ရှိနေတယ်လို့လည်းပဲကုံတဲ့ကြီးသူကပြောပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာဒီဇင်ဘာ12ရက်နေ့ကပဲဒီဈေးပခုတ်ကူတွေကတပိတ်တာကို2665ကနေ2835ကျပ်ပဲဒီဈေးခရမ်းရွှေဝါထိပ်စာကတပိတ်တာကို3950ကျပ်ပဲဒီဈေးပကိုးရွှေဝါကတပိတ်တာကို3580ကျပ်ရှိပြီးပဲဒီဈေးဝါခင်မာကတပိတ်တာကို2950ကနေ3500ကျပ်အတီးတီးပေါက်ဈေးရှိနေပါတယ်။မန္တလေးကုန်စည်တိုင်းဈေးကွက်မှာတော့ဒီဇင်ဘာ12ရက်နေ့ကပဲဒီဈေးအညာ56ဒရမ15ပိတ်တောင်ဝင်တဲ့အိမ်ကို33000ကနေ36500ကျပ်ပေါက်ဈေးရှိပြီးအရေးတွေလိုက်ဈေးပေးဝယ်ယူနေကြတယ်လို့လည်းဆိုပါတယ်။ပြီးခဲ့တဲ့ပတ်ဈေးကွက်ပေါက်ဈေးနဲ့ရှင်ရင်တဲ့အိမ်ကို5000ကနေ15000ကျပ်လောက်ထိအတီးတီးဈေးမြင့်တက်လာတာကိုတွေ့ရပါတယ်။
ကျက်သွန်နီအယောင်းဝယ်တွက်ပြီးဈေးနှုန်းတွေလည်းမြင့်တက်နေပါတယ်။အိန္ဒိယနိုင်ငံကကျက်သွန်နီပြည်ပတင်ပို့ခွင့်ကန့်သတ်မှုဆိုင်ရာတတ်မှတ်ချက်ကိုဆက်လက်တွန်းမြှင့်လိုက်ကြောင်းဒီဇင်ဘာလ၈ရက်နေ့ကထုတ်ပြန်လိုက်ပြီးနောက်မှာမြမကျက်သွန်နီဈေးကမြင့်တက်လာသလိုအယောင်းဝယ်လည်းတွက်နေတယ်လို့ကုန်စည်တိုင်းတွေကပြောပါတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာဒီဇင်ဘာလ၃ရက်နေ့ပေါက်ဈေးအရစိတ်ဖြူကျက်သွန်အဟောင်းကတပိတ်သားကို3200ကနေ9100ကျက်အထိပေါက်ဈေးရှိနေပြီးပခုတ်ကူကျက်သွန်နီအစ်စ်ကတပိတ်သားကို2400ကနေ4200ကျက်အထိရှိနေပါတယ်။မြင်းညာကျက်သွန်နီအစ်စ်ကတပိတ်သားကို2500ကနေ4300ကျက်အထိအသီးသီးပေါက်ဈေးရှိနေတာဖြစ်ပါတယ်။မြင်းညာကုန်စည်တိုင်းနဲ့ပခုတ်ကူကုန်စည်တိုင်းမှာတော့မိုးကျက်သွန်ကတပိတ်သားကို2800ကနေ3200ကျက်အထိရှိပြီးຫນွေကျက်သွန်အဟောင်းကတပိတ်သားကို4000ကျက်အထိဈေးရှိနေတယ်လို့ဆိုပါတယ်။
ဟုတ်ကွာပေါ့များမယ်အမခုလောလောဆယ်နန်းချင်းလေးကောင်းလို့ဆိုတော့တောင်းကြီးလည်းကောင်းတဲ့ချင်းလေးမှသာပြောအခုဒီတစ်ပတ်ချီတော့နှစ်သိန်းတော့ဝင်ချင်တာဝင်ရောမှာလည်းနောက်တစ်ပတ်လောက်မှလည်းနည်းနည်းကျသွားမှာဟုတ်ကျွန်တော်တို့တောင်းသူတွေနေနေတော့မှဟိုပေါ့ကိုတို့က2000ကျန်ကိုအခုဒီနေ့နေထားတော့အင်းကြီးပါလဲအပေါ်ကလည်းလောက်ကားကားရေလောက်လုံးမားကားရယ်ကိုကခံတာဟုတ်အကုန်လုံးအဲ့ဒီတော့2000ကိုတို့က2000ကျန်ကိုဒီနေ့အင်းကြီးပါလဲဟုတ်ကဲ့လို့ကျွန်တော်တို့ဒီဟိုဆိုင်မြင့်သိတဲ့အရာမပါဘူးခုလောလောဆယ်ကျွန်တော်လည်းမြုပ်တာလို့ချက်တာလို့လုံသမားကရရှိသေးတာဟုတ်။ဒီလုံသမားကလည်းဘာကြီးလုပ်ပြီးခုလောလောဆယ်2000လောက်ဆိုတော့အင်ကြီးအဲ့ဒါပြောတာမဟုတ
်။ပြီးခဲ့တဲ့ဒီဇင်ဘာလ၈ရက်နေ့ကရန်ကုန်ပြည်နောင်ကုန်စည်တိုင်းမှာကျက်သွန်တပိတ်သားကိုအမြင့်ဆုံး4000ကျက်အထိသာပေါက်သေးရှိခဲ့တယ်လို့မြင်းကြံတဲ့ပခုတ်ကူကုန်စည်တိုင်းတို့မှာလည်းကျက်သွန်အစ်စ်ကတပိတ်သားကို1950ကျက်အဟောင်းက3200ကျက်ဈေးတန်းသာရှိခဲ့တာဖြစ်ပါတယ်။ဒါကြောင့်ကျက်သွန်ဒီဈေးက၄ရက်အတွင်းမြင်းညာနဲ့ပခုတ်ကူကုန်စည်တိုင်းမှာအစ်စ်ကတပိတ်သားကို1200ကျက်အဟောင်းက800ကျက်လောက်ဈေးတက်လာတာဖြစ်ပါတယ်။ဘင်းအောင်ကုန်စည်တိုင်းမှာတော့တပိတ်သားကို1000ကျော်အထိဈေးတက်လာတာတွေ့ရပါတယ်
။ဟုတ်ကဲ့ဈေးတက်တယ်။ဘာကံကားမလာကြအောင်မဲတယ်ကားနဲ့ဝင်နေတာအစ်စ်ကတော့ပုံနေတယ်။အစ်စ်ကတော့တောင်းရတော့ဒီကတော့ဒီကမေးလေဒီကကမိုးရီပါရီစွာပြီးတော့ဟိုအရက်ခါကျတော့ရှင်ရွေးကျတော်မတော်မချင်းထုံးလာလိုက်ပြီးတော့ဟိုကဈေးနှုန်းတစ်ခုတင်လိုက်တယ်ဒါကြောင့်ဒေါ်လာ800ဘန်ချင်းရှောက်မှရတယ်အဲ့လိုဖြစ်သွားတယ်ဒီကဒီကဒီကကျတော့ဒီကဟိုလဲဝင်တာလဲဝင်တော့လဲဝင်နေပဲရှိသေးတယ်ရအောင်
လက်ရှိမှာမြင်းညာနဲ့ပခုတ်ကူကုံစီတိုင်းတွေကိုကျက်သွန်ဝင်ရောက်မှုများနေပေမဲ့ရန်ကုန်ပြည်နောင်ကုံစီတိုင်းကိုတော့ကျက်သွန်ကားအစီးရေဝင်ရောက်မှုနည်းနေတယ်လို့ဆိုပါတယ်လက်တလောမှာကျက်သွန်ဒီကိုပြည်ပတင်ပို့မှုအနေနဲ့တာချီလိုက်ကုံသွေးရေးစခန်းကနေထိုင်းနိုင်ငံကိုသာတင်ပို့နေရတာဖြစ်ပါတယ်
အခုဆက်ပြီးဒီဇင်ဘာ9ရက်ကနေ12ရက်နေ့ထိဈေးကွက်အတွင်းအသေးချာနေမည်ဖြစ်သွားတယ်။လေယာထွက်ကုန်တည်နေစဉ်တွေကိုပြောပြပေးချင်ပါတယ်။ပို့ကုန်ရောင်းငွေမူဝါဒအပြောင်းလဲတွေကြောင့်ဒေါ်လာဈေးနဲ့တူမြင့်တက်လာခဲ့တယ်။မှတ်ပေးစေးကအခုတစ်ပတ်မှာတော့ကျရိတ်ပြင်းပြလာပါတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာဒီဇင်ဘာ9ရက်နေ့ကမှတ်ပေ FAQRC တတန်းကို29,400ကျပ်ပေါက်ဈေးဖြစ်ခဲ့ပြီးဒီဇင်ဘာ12ရက်နေ့မှာတော့ကျန်29ရက်အောက်ထိပြန်ကျဆင်းသွားပါတယ်။တပတ်အတွင်းတရံကို9000ကျပ်ဝန်းကျင်ကျဆင်းသွားတာဖြစ်ပြီးနေဒေတာတွေမှာတော့မက်ပေ60ပိတ်တောင်ဝင်တဲ့အိကို23000ကနေ29000ကျပ်ထိပေါက်ဈေးရှိနေပါတယ
်။အခုတစ်ပတ်မန္တလေးကုန်စည်တိုင်းနှမ်းပြုံဆောင်ဈေးကွက်မှာနှမ်းနဲ့စမုံနဲ့နှမ်းဖြူကပြပဝယ်ယူမှုရှိလို့ဈေးမြင့်တက်လာပြီးနှမ်းညိုကတော့ဈေးဆက်အေးနေပါတယ်။ပို့ကုန်ရငွေမူဝါဒအစ်စ်ကြောင့်လဲဒေါ်လာတန်ဖိုးနဲ့အတူပို့ကုန်နှမ်းဈေးတွေပါမြင့်တက်လာတာလို့ကုန်တယ်တွေကသုံးသပ်ကြပါရယ်မန္တလေးဈေးကွက်မှာဒီဇင်ဘာလ13ရက်နေ့ကနှမ်းနဲ့စမုံတအိတ်ကိုငွေကျပ်3,100ကနေ3,500ကျပ်လောက်ပေါက်ဈေးရှိပြီးတစ်ပတ်အတွင်းတအိတ်ကို1,000ကျပ်လောက်ဈေးတက်လာပါရယ်နှမ်းဖြူဂျပန်ကလည်း3,600ကနေ3,650ကျပ်လောက်ပေါက်ဈေးရှိပြီးတအိတ်ကို1,000ကျပ်နှမ်းဖြူရိုးရိုးကတဲအိတ်ကို3,000ကနေ3,300ကျပ်ပေါက်သေးရှိပြီး1,000ကနေ1,000ခွဲကျပ်အထိအသီးသီးဈေးမြင့်တက်လာပါတယ်။နှမ်းညိုကတော့တဲအိတ်ကို2,900ကနေ2,950ကျပ်အတွင်းပေါက်သေးရှိပြီး9,000ကျပ်လောက်ဈေးပြန်ကျဆင်းသွားပါတယ်။
တရုတ်ဈေးဝယ်ကိုတင်ပို့မှုရှိနေတဲ့မြေပဲကတော့ပုဂံငွေလဲနဲ့အပြောင်းလဲနေသူဈေးပြင်းမြင့်တလာတာဖြစ်တယ်လို့ကုန်သည်တွေကပြောပါတယ်။လက်လောမင်္ဂလိကုန်စီတိုင်းဈေးကွက်ထဲကိုကြောက်ပတောင်းအောင်လန်းတက်ကုံဖဲကမြေပဲအတိတ်တွင်ဝင်ရောက်နေပြီးအယောင်းဝယ်လဲတွက်နေတယ်လို့သိရပါတယ်။မင်္ဂလိဈေးကွက်မှာဒီဇင်ဘာ17ရက်နေ့က S1 လုံဆန်းသပိတ်တာကို9800ကနေ6400ကျပ်ပေါင်သေးရှိပြီးသပိတ်တာကိုနေရာကျပ်ကနေ400ကျပ်ထိတပတ်တွင်မြင့်တလာပါတယ်။ S1 season ကသပိတ်တာကို9300ကနေ9500ကျပ်ရှိပြီးသပိတ်တာကို100ကျပ်အနီလုံဆန်းကသပိတ်တာကို6400ကနေ6500ကျပ်ပေါင်သေးရှိပြီး900ကနေ900ကျပ်ကြားအသီးသီးဈေးမြင့်တလာတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဇင်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။လေယာစီဝါသတင်းများအစီအစဉ်ကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဥဒုယာဒီနဲ့နာဂကဘာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။လူသားတွေပါဝင်ဇီဝမျိုးစုံမျိုးကွဲတို့ရှင်သန်ရည်ရည်အတွက်အရေးကြီးလာတဲ့တမိုင်းဝင်သဘောတူညီမှုတစ်ရပ်ကိုကုလသမဂ္ဂရဲ့ဥဒုယာဒီညီလာခံ COP28 မှာရရှိခဲ့ပါတယ်။ကမ္ဘာပူချိန်မြင့်တက်စေတဲ့ဖန်လုံရင်တန်းငွေထုတ်လွှင့်မှုကျဆင်းသွားအောင်ရုပ်ကျင်းလောင်စာတွေကိုရှော့ချသွားဖို့ဆိုတဲ့အထင်ကရသဘောတူညီမှုပါ။ဒါပေမဲ့လည်းဒီသဘောတူညီမှုကိုဘယ်လိုအကောင်အထည်ဖော်မလဲဆိုတဲ့မေးခွန်းတွေတော့ရှိနေပါသေးတယ်။ဥရုယာတီနဲ့အနာဂတ်ကမ္ဘာအစည်းအဝေးမှာနားလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။ကမ္ဘာမြေကြီးပူနွေးလာတဲ့အဓိကဖန်လုံအိမ်တန်းငွေထုတ်လုပ်မှုကိုလျှော့ကြရေးအာရဗ်စော်ဘွားများပြည်တော်စု UAE မှကျင်းပတဲ့ဥတုရာသီညီလာခံ COP28 မှာသတင်းနှစ်ပတ်ကြာအချိန်နဲ့ဆေးဆက်ညှိနှိုင်းပြီးတဲ့နောက်နိုင်ငံတွေကြားသဘောတူညီလိုက်ကြပါပြီ။ဒီဇင်ဘာ17ရက်နေ့မှာပဲအခုလိုသမိုင်းဝင်သဘောတူညီမှုကိုပထမဆုံးရလိုက်တာဖြစ်ပါတယ်။ကမ္ဘာပူနွေးမှုအကျိုးဆက်ကြောင့်ပေါ်ပေါက်လာတဲ့သဘာဝဘေးဒဏ်တွေနဲ့အများဆုံးရင်ဆိုင်ရနိုင်ခြေရှိနေကြတဲ့နိုင်ငံတွေကတော့ဒီထက်မကဆောင်ရွက်ဖို့လိုတယ်လို့ထောက်ပြကြပါတယ်။
The many initiatives announced here are climate action.
အခုရရှိလိုက်တဲ့သဘောတူညီချက်တွေဟာရာသီဥတုနဲ့ပတ်သက်ပြီးဆောင်ရွက်ရမယ့်ကိစ္စရပ်တွေဖြစ်ပါတယ်။အခုရလိုက်တဲ့သဘောတူညီမှုတွေဂတိကဝတ်တွေကိုအမှန်တကယ်အကောင့်ထဲဖော်မလားဆိုတာကိုတော့ကျွန်တော်တို့အာရုံစိုက်စောင့်ကြည့်သွားမှာဖြစ်ပါတယ
်။ဥရောပသမဂ္ဂရဲ့ဥတုရာသီရေးရာအခြေအကဲကတော့ရုပ်ကျွင်းလောင်စာထုတ်ယူသုံးဆမှုတွေအဆုံးသတ်ရေးလမ်းစဖြစ်စေမဲ့ဒီသဘောတူညီမှုရဖို့နှစ်ပေါင်း30နှစ်ပါအချိန်ယူခဲ့ရတယ်လို့ပြောပါတယ်။ဥရောပကော်မရှင်ကတော့ COP ညီလာခံမှာကမ္ဘာမြေကြီးအတွက်အရေးပါလာတဲ့သဘောတူညီမှုရလိုက်တဲ့အပေါ်ဝမ်းသာအားရကြိုဆိုခဲ့ပါတယ်
။ I think this is a global turning point. For the first time the world is committing to transition away from fossil fuels.
ကမ္ဘာကြီးဟာအပြောင်းလဲဘက်ကိုဦးတည်သွားပါပြီ။ရုပ်ကျွင်းလောင်စာဆက်ပြီးအသုံးမပြုအောင်ဂရုပြုလိုက်ကြတာလည်းဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုတန်းအများဆုံးချုပ်နေရတဲ့တိုင်းပြည်တွေကိုကူညီမဲ့ရန်ပုံငွေကိုလည်းပထမဆုံးတည်ထောင်လိုက်နိုင်ပါပြီ။ရုပ်ကျွင်းလောင်စာကင်းမဲ့တဲ့ခေတ်တစ်ခုကိုဖန်တီးနိုင်တော့မဲ့အလားအလာတွေကိုလည်းတွေ့မြင်နေရပါပြီ။ဥရောပဟာဒီနေရာမှာရှေ့တန်းကရှိနေခဲ့ပါတယ်။တန်ရှင်စွန့်အင်တဲ့ပြည်တွင်းထုတ်စွန့်အင်ကဏ္ဍမှာလည်းအများအပြားရင်းနှီးမြှုပ်နှံခဲ့ကြပါတယ်။ဒါဟာ80ရှောက်လှမ်းရမယ်မှန်ကန်တဲ့လမ်းကြောင်းလည်းဖြစ်ပါတယ်။
ကဘာကြီးပူနွေးလာတဲ့အထိကဖလုံအိမ်တန်းငွေထုတ်လုပ်မှုတွေကိုလျှော့ချရေးအလွယ်တကူသဘောတူညီမှုရခဲ့တာတော့မဟုတ်ပါဘူး။ရှင်နန်ထုတ်လုပ်တင်ပို့တဲ့နိုင်ငံတစ်ခုဖြစ်တဲ့အာရဗ်စော်ဘားမြပြည်တော်စု UAE မှာကျင်းပတဲ့ဥဒုရာသီညီလာခံမှာရုပ်ကျွင်းလောင်စာအရေးသတင်းနှစ်ပတ်ကြာအချိန်နဲ့ဆေးဆက်ညီနိုင်ပြီးမှအခုလိုသဘောတူညီလိုက်ကြတာပါနိုင်ငံပေါင်း100ကျော်လောက်ကတော့ရုပ်ကျွင်းလောင်စာအသုံးပြုမှုကိုတဖြည်းဖြည်းအဆုံးသတ်သွားဖို့အထိပြင်းထန်တဲ့အသုံးအနှုန်းတွေနဲ့ရေးတားဖို့တိုက်တွန်းခဲ့ပါတယ်ဒက်စီရန်စီကြောင်မီသွင်းတဲ့တဘာဝတန်းငွေတို့လိုရုပ်ကျွင်းလောင်စာတွေကိုစွန့်အင်ကဏ္ဍကနေလျှော့ချသွားဖို့စနစ်တကျနဲ့မျက်မျှတသက်အဆောင်ရဖို့ဆယ်စုနှစ်တစ်ခုအတွင်းမှာပိုးပြီးတော့အချိန်မြင့်ဆောင်ရဖို့စတဲ့အချက်တွေကိုအပြည့်အစုံသဘောတူညီချက်မှာထည့်သွင်းထားပါတယ်။ဖလော်ရီနိုင်ငံအများဆုံးထုတ်လုပ်နေကြတဲ့တရုတ်နဲ့အမေရိကန်နိုင်ငံတို့ကလည်းတန်ရှင်စွန့်ရင်ထုတ်ရေးမှာပူးပေါင်းဆောင်ရဖို့ထပ်ပြီးတော့ကတိကဝတ်ပြုခဲ့ကြပါတယ်
။ And the decision that came out of this clearly embraces
ရုပ်ကျွင်းလောင်စာကိစ္စဟာဥရုယာသီမီလာခန်ရဲ့ဆစ်ဆက်ညှိနှိုင်းမှုသဘောပိုင်းမှာပထမဆုံးပါဝင်လာတဲ့အဓိကအကြောင်းအရာဖြစ်ပါတယ်။2050ပြည့်လွန်နှစ်မှာကာဗွန်ဓာတ်ငွေ့ထုတ်လွှတ်မှုတုံညထိကျဆင်းပြီးရုပ်ကျွင်းလောင်စာအသုံးပြုတာတွေလုံးဝအဆုံးသတ်သွားနိုင်တဲ့အထိရည်မှန်းထားပါတယ်။ကျွန်တော်တို့ရင်ဆိုင်နေရတဲ့ရှုပ်ထွေးလာတဲ့ပြဿနာတွေထဲမှာ ရုပ်ကျွင်းလောင်စာကိစ္စကတစ်ခုအပါအဝင်ဖြစ်ပါတယ်။ညီလာခံကဂရိကဝတ်ကိုအကောင်အထည်ဖော်တဲ့နေရာမှာကြောင်မီးသွေးဆက်ယုံတစ်တွေထပ်မဆောက်ဖဲရက်ပစ်လိုက်တာကလွယ်ကူဆုံးဖြစ်ပါတယ်။အဲ့ဒီလိုဖြစ်လာအောင်ကျွန်တော်တို့ဆက်ပြီးတိုက်ပွဲဝင်သွားမှာပါ
2015ခုနှစ်မှာလက်မှတ်ရေးထိုးခဲ့ကြတဲ့ပါရီသဘောတူညီမှုအရ1850နဲ့1900ပြည့်လို့နဲ့စစ်မှုခေတ်ဦးကာလကကမ္ဘာအပူချိန်ထက်တိတိပက 5 degree celsius ကျော်မသွားအောင်ထိန်းနိုင်ဖို့ဆိုရင်တော့လာမယ့်ဆယ်နှစ်ကအခခရာကြပါတယ်။လက်ရှိမှာတင်ကမ္ဘာဖြန်းမြအပူချိန်ကတိတိပက 2 degree celsius ကိုကျော်လွန်သွားပါပြီ။အလားတူပဲ2023ခုနှစ်အတွင်းဆိုးဝါးပြင်းထန်လာတဲ့မိုးကောင်းရေရှားမှုတွေပုံမအပြင်းလာတဲ့ဆိုင်ကလုန်းမုန်တိုင်းတွေနဲ့ပျက်စီးဆုံးရှုံးမှုကြီးမားလာတဲ့တောမီကြီးတွေနဲ့ကမ္ဘာတစ်ဝှမ်းရင်ဆိုင်ခဲ့ရတာပါ။သိပ္ပံပညာရှင်တွေကလည်း2023ခုနှစ်ဟာနှစ်ပေါင်းသသိန်းလောက်အတွင်းအပူဆုံးနှစ်တစ်ခုဖြစ်တယ်လို့ပြောဆိုကြပါတယ်။ COP28 ညီလာခံကိုတက်ရောက်ခဲ့တဲ့ဥတုရာသီပြောင်းလဲမှုရေးရာ E3G တင်းတန်းအဖွဲ့အကြီးတန်းသူတွေသည် Eldon Mayer ကအခုလိုထောက်ပြပါတယ်။
This will translate into real action in the real world.
လက်တွေ့ဘဝမှာအမှန်တကယ်အကောင်အထည်ပေါ်ကြမယ်လို့မျှော်လင့်ပါတယ်။ပါရီသဘောတူညီမှုမှာဂရီးပြုခဲ့ကြတဲ့အတိုင်းဆက်လက်ဆောင်ရွက်တာမျိုးတစ်ခုတည်းတင်မကဘဲစီးပွားရေးလုပ်ငန်းတွေ၊ရင်းနှီးမြှုပ်နှံသူတွေနဲ့မြို့တော်ဝင်တွေ၊အုပ်ချုပ်ရေးမှုတွေစတဲ့အခြားကဏ္ဍတွေဘက်ကလည်းပါဝင်ဆောင်ရွက်ဖို့လိုပါတယ်။ရုပ်ကျွင်းလောင်စာထုတ်ယူအသုံးပြုမှုတွေမကြခင်အဆုံးသတ်တော့မယ်ဆိုတာကတော့ရှင်းပါတယ်။အများကမျောလင်းသလောက်မြန်မြန်ဆန်ဆန်တော့ဖြစ်လာမှာမဟုတ်ပေမဲ့အဲ့ဒီလိုဖြစ်လာတော့မယ်ဆိုတာကိုတော့အတင်းအရှားတွေ့နေရပါပြီ
။တချိန်တည်းမှာနေစွမ်းအင်နဲ့လေစွမ်းအင်တို့လိုပြန်ပြည့်မြဲစွမ်းအင်တွေကို2050ပြည့်လို့နဲ့မှာအသုံးစပို့ပြီးတော့ထုတ်လုပ်နိုင်ဖို့ကာဗွန်တန်ခွေသန့်စင်တဲ့နည်းပညာတွေကာဗွန်တန်ခွေတွေကိုဖိုင်းယူတိုလောင်သိမ်းဆည်းတဲ့နည်းပညာတွေမှာတိုးမြင့်ဆောင်ရမယ့်ကိစ္စရပ်တွေကိုလည်းအခုသဘောတူညီထက်မှာထည့်သွင်းထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကလည်းရုပ်ကျွင်းလောင်စာအသုံးပြုမှုဟာကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေတဖြည်းဖြည်းပျောက်ွယ်သွားမှာဖြစ်ပြီးအခုသဘောတူညီမှုကတိတ်ပြီးတော့အချိန်မနှောင်းဘူးလို့မျှော်လင့်ကြောင်းလဲလူမှုကွန်ရက်ဖြစ်တဲ့ X မှာပြောဆိုရေးသားချပါတယ်။ကျမမင်္ဂလာပ
ါ။ဥရုယာဒီနဲ့အနာဂတ်ကမ္ဘာစီစဉ်ကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေည10:00အထိဆက်ပြီးတော့အတန်လွှင့်ဖေးနေပါတယ်။အခုဆက်ပြီးတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုဇော်ဝင်းနိုင်ကတလက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ပွဲတွေဖြစ်နေတဲ့ဂါဇာကမ်းမြောင်မှာတယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်ရေးလိုင်းတွေကာလရှည်ကြာပြတ်တောက်ခံထားရတာကြောင့်ဒေသခံတွေအတွက်အခက်အခဲတွေပိုကြီးထွားလာနေပြီးငတ်မွတ်တဲ့အတိုင်းအတာကလည်းလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းမှာအဆမတန်ဆိုးဝါးလာနေတယ်လို့ကုလသမဂ္ဂကပြောပါတယ်။နှစ်လကျော်ကြာစစ်ပွဲတင်းအင်တာနက်ဖြတ်တောက်မှုဟာဒါအကြဆုံးဖြစ်တယ်လို့ဆိုပါတယ်။အာဆီယံနဲ့ဂျပန်ဆက်ဆံရေးအနည်း50ပြည့်အထိမ်းမှထိပ်သီးဆွေးနွေးပွဲကိုဂျပန်နိုင်ငံတိုကျိုမြို့တော်မှာဒီကနေ့ဒီဇင်ဘာလ16ရက်နေ့မှာစတင်ပြီး18ရက်နေ့အထိကျင်းပနေပါတယ်။ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့ပူးတွဲဥက္ကဋ္ဌဖြင့်ဆောင်ရွက်တဲ့ထိပ်သီးဆွေးနွေးပွဲမှာမြန်မာကိုဖိတ်ကြားခြင်းမရှိပါဘူးခင်ဗျာ။နိုင်ငံခြားကျွေးမိတွေပြည်ပြည်အကျွေးပြန်မဆက်နိုင်တဲ့အခြေအနေမနစ်ကရင်ဆိုင်ခဲ့ရတဲ့တိရင်းလင်္ကာနိုင်ငံမှာတော့ဒီနှစ်တတိယလေးလပတ်မှာပထမဆုံးအကြိမ်စီးပွားရေးတိုးတက်ခဲ့တယ်လို့တိရင်းလင်္ကာဗဟိုဘဏ်ကဒီကနေ့ပြောကြားလိုက်ပါတယ်။စက်တင်ဘာလမှာကုန်ဆုံးတဲ့တတိယလေးလပတ်အတွင်းစီးပွားရေးတိတသမ6ရာခိုင်နှုန်းတိုးတက်ခဲ့ပြီးပြီးခဲ့တဲ့နှစ်အလားတူအချိန်ကစီးပွားရေးဟာ 17.5 ရာခိုင်နှုန်းအထိကျဆင်းနေကြတာဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုဇော်ဝင်းလိုင်ချင်းညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပြီးတော့ဆက်ပိုင်းဆိုင်ရာအတန်လွင်အင်ဂျင်နီယာတွေကတော့ Keller Williams နဲ့ Kellen Hodian တို့ဖြစ်ပါတယ်။ View American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့ည9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ1925 32နဲ့လိုင်းလမ်းမီတာ190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ညနေပါ